Welcome to the Voice of America in Burmese.
မင်္ဂလာနေ့စဲပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2016ခုနှစ်ဇူလိုင်လ25ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190လောက်ကနေတိုက်ရိုက်တန်လှည့်နေပါပြီကျွန်တော်အောင်ပါဒီညပိုင်းစီစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါAmerican Democratic Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံဒီအကျိုးတနင်္ဂနွေနေ့မှာပဲပါတီဥက္ကဋ္ဌ Debbie Watson Schwartz ကယာရုကနေနှုတ်ထွက်မဲ့အကြောင်းကိုကြေညာလိုက်ပါတယ်။တခါဒီမနေ့ကညနေပိုင်းကရန်ကုန်အမေရိကန်တန်ရုံအတွင်းပုံမှန်လုံခြုံရေးအစံလေ့ကျင့်မှုတစ်ခုလုပ်ခဲ့တာမှာပတ်ဝန်းကျင်ကသူတွေအတွက်အနောက်ရှက်ဖြစ်ခဲ့တဲ့အပေါ်တောင်းပန်တဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ပြောဆိုထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့ဒေသတွင်းနိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်။
ကောင်းပါပြီခင်ဗျာဒီကနေ့သောတာရှင်တွေအတွက်တနင်္လာနေ့ညနောက်ဆုံးရသတင်းတွေကိုဇက်တိုက်တင်ဆက်ပေးတဲ့အခါမှာနားဆင်ရမာရီကတော့
အဲဒီတွတ်တော်ဥက္ကဋ္ဌကတရှင်ပဲလိတ်မူပြီးတော့တွတ်တော်ကိုယ်စီကိုဖိတ်ရမယ်နှစ်ဖက်ကိုဟိုကြက်လိုက်တဲ့အခါမှာတော့ဟိုဘာပြောပြောဟိုဒီကိစ္စတွေကတော့ရတန်သွားတဲ့လောက်ကိုဖြစ်သွားမှာပေါ့
အလုံယုံဆွေးနွေးပွဲတွေ NGO တွေကဖိတ်ကြားလာရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌကိုမပြတ်မကွက်တင်ပြပြီးတော့အတိပြုချက်ယူဖို့ပန်ကြားချက်ပေါ်ပြည်သူ့လွှတ်တော်မှဥပဒေတန်းရဲ့သဘောထားအမြင်မှာဒီနောက်မှာတော့လူ့ခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ပြပေးသွားမှာပါဒီကနေ့စတင်ကျင်းပမယ်ဒီ American Democratic Party ကိုကိုစားပြုမယ် American သမ္မတလောင်းကိုတရားဝင်ရွေးချယ်သားမယ်ပါတီညီလာခံအကြောင်းကိုယ်တိုင်တက်ရောက်နေတဲ့ VOA ဝိုင်းတော်သားကိုဆက်သွယ်မေးမြန်းချက်နဲ့အတူဒုတိယပိုင်း나이ဝက်စီစဉ်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တန့်အောင်သတင်းလောအစီအစဉ်နောက်သူယုံကြည်ရတို့ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
American Democratic Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံအကျိုးဒီမနေ့တုန်းကတနင်္ဂနွေနေ့မှာပဲပါတီဥက္ကဋ္ဌ Debbie Wasserman Schwartz ကယာရုကနေနှုတ်ထွက်မဲ့အကြောင်းကိုကြေညာလိုက်ပါတယ်ဒီလာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းအဖြစ်နိုင်ငံခြားရေးဝန်ကြီးရောင်း Hillary Clinton ကိုတည်ညီလာခံမှာတရားဝင်အတည်ပြုမှာပါသမ္မတလောင်းဖြစ်ရေးရှင်ပြိုင်မှုတွေမှာ Mrs. Clinton အတွက်ထင်မှတ်မထားလောက်အောင်နောက်ဆုံးအချိန်ထိအကျိတ်နဲ့ရှင်ပြိုင်ခဲ့ရတဲ့ Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders ရဲ့မဲဆွယ်လှုပ်ရှားမှုတွေတချိန်တိုးအားကောင်းလာခဲ့တဲ့အပေါ်မှာပါတီခေါင်းဆောင်တွေကဝေဖန်သရော်တာတွေလုပ်ခဲ့တဲ့ email တွေပေါက်ကြားခဲ့ခြင်းမှာပဲအခုလိုနှုတ်ထွက်မဲ့အကြောင်းကြေညာတာပါဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာကော်မတီဥက္ကဋ္ဌလည်းဖြစ်ဒီဖလော်ရီဒါပြည်နယ်ထက်လွတ်တော်အမတ် Wasserman Schwartz အနေနဲ့ဒီသတင်းပတ်ဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ပါတီညီလာခံအပြီးမှသာတရားဝင်နှုတ်ထွက်လိမ့်မယ်လို့မျှော်လင့်ခဲ့ကြတာပါလူငယ်တဲ့တနစ်ခွဲကာလလောက်အတွင်းဒီမိုကရက်တစ်ပါတီခေါင်းဆောင်တွေအကြအပြန်အလှန်ဆက်သွယ်ခဲ့ကြတဲ့အီးမေးလ်1000လောက်ကို WikiLeaks အဖွဲ့ကနေပြီးတော့ဖွင့်ချခဲ့ပြီးတဲ့နောက် Mr. Sanders ကလည်းဒီ Mrs. Schwartz ရဲ့နှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ပေါက်ကြားခဲ့တဲ့အီးမေးလ်တွေနဲ့ပတ်သက်လို့တော့ Mr. Sanders ကတိတ်ကိုရှက်စရာကောင်းတဲ့ကိစ္စလို့ဆိုပေမဲ့ဒီအီးမေးလ်တွေနဲ့ပတ်သက်ပြီးသူတိတ်ပြီးတော့မန်အော်တဲ့အကြောင်းဒီပါတီရဲ့နိုင်ငံလုံးဆိုင်ရာကော်မတီဟာ Hillary Clinton ကိုထောက်ခံပြီးသူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုစတင်ခဲ့တယ်ဆိုတော့လွန်ခဲ့တဲ့6လလောက်ကတည်းကသူပြောနေခဲ့တာဖြစ်တယ်လို့ Mr. Sanders က CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းခံမှာပြောသွားပါတယ်ရှင်
မေဂန်ပြည်တော်စု Floral Pinel က night club တစ်ခုမှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူနှုတ်သေးဆုံးပြီးဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးလူတဦးထံမှနေကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ် Floral Pinel Fort Myers မြို့ Club Blue Night Club အပြင်ဘက်မှာတနင်္လာနေ့အစောပိုင်းကဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်းမှာလူ16ယောက်ထပ်မနေလဲထိခိုက်ဒဏ်ရာရခဲ့ပြီးတော့တချို့လဲဒဏ်ရာအခြေအနေစိုးရိမ်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီပြစ်ခတ်မှုမှာပါဝင်နိုင်တဲ့သူတွေကိုရှာဖွေတွေ့ရှိနိုင်ဖို့အတွက်အဲ့ဒီနေရာတစ်ပိုက်မှာရှာဖွေမှုတွေကိုလှုပ်ဆောင်နေတယ်လို့ရဲကထုတ်ပြန်ပါတယ်တည်ဆုံသွားသူနှုတ်ကတော့16နှစ်နဲ့18နှစ်အရွယ်အမျိုးသားနှုတ်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ဂျမနီနာမန်နိုင်ငံနူရင်ဘတ်မြို့အနီးဘာဗေးရီးယားပြည်နယ်အန်စဘတ်မြို့မှာဒီကိုအသေးခံဘုံဖောက်ခွဲခဲ့တဲ့စီးပြားနိုင်ငံကရွှေ့ပြောင်းလာသူအသက်28နှစ်အရွယ်အမျိုးသားဟာဆေးရောဂါဝေဒနာနဲ့ဆေးဝါးကုသခံခဲ့မှုသူဖြစ်တယ်လို့တိတ်ထောင်ကြံစီဖို့နှစ်ကြိမ်ကြိုးစားခဲ့တဲ့သူဖြစ်တယ်လို့ဂျာမနီအစိုးရအရာရှိတွေကပြောပါတယ်အန်စဘတ်မြို့ကဂီတပွဲတော်တစ်ခုတည်းဝင်ဝင်ပိတ်ပင်ခံခဲ့ရပြီးတဲ့နောက်တနင်္ဂနွေနေ့တုန်းကဒီအသေးခံဘုံဖောက်ခွဲခဲ့တာမှာလူ12ယောက်ဒဏ်ရာရခဲ့ပြီးဒီထဲမှာ3ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်ပောက်ကွဲမှုအပြီးမှာတော့ဒီပွဲတော်ကိုလာကြတဲ့သူ2000ကျော်ကိုဘေးလွယကိုဖယ်ရှားပေးခဲ့ရပါတယ်။အသေးခံဖောက်ခွဲတဲ့သူဟာပြည်ရဲ့နှစ်ကဂျာမနီနိုင်ငံမှာအများအားခိုလုံနေတိုင်းခွင့်ငင်းဆန်ခံထားရသူဖြစ်ပေမဲ့လို့ဆီးရီးယားနိုင်ငံမှာလည်းစစ်ပွဲတွေဆက်ပြီးတော့ဖြစ်နေတာကြောင့်သူကိုယာယီနေတိုင်းခွင့်ဆက်ပေးထားတာပါ။သူ့ကိုတော့ဒီဘူလ်ဂေးရီးယားနိုင်ငံကိုပြန်ပို့ဖို့စီစဉ်ထားပြီးဖြစ်တဲ့အကြောင်းဂျာမနီပြည်ထောင်ရေးဝန်ကြီးโทบิยัสพลีกก็ပြောပါတယ်ဒါပေမဲ့ဘယ်တော့ပြန်ပို့ဖို့စီစဉ်ခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးသူကအစ္စလာမစ်အစိုးရတွေနဲ့ဆက်ဆက်မှုရှိဖြစ်ဆိုတာလောလောဆယ်ဘာမှတိတိကျကျမသိသေးတဲ့အကြောင်းအက်စ်ဘတ်မြို့အစိုးရရှင်းနေများယုံပြောခွင့်ရတူကလည်းပြောပါတယ်ရှင်
အီရန်နိုင်ငံဘက်ဒတ်မြို့မြောက်ဖက်မှာရှိတဲ့စစ်ဆေးဂိတ်တစ်ခုကိုတေဂန်ကားဘုံးခွဲသားမာတူကတိုက်ခိုက်ခဲ့တာကြောင့်17ယောက်ထပ်မံသေဆုံးသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ခါလစ်မြို့မှာတနင်္လာနေ့ကဖြစ်ခဲ့တဲ့ဒီအတေဂန်ဘုံးခွဲမှုကြောင့်35ယောက်လက်ထံရသွားတယ်လို့အီရတ်အနာပိုင်တွေကပြောပါတယ်။တေဆုံးသွားတဲ့သူအများစုဟာမျိုးတဲကိုဝင်ဖို့အတွက်ကားထဲမှာစောင့်နေတုန်းတေဆုံးသွားတာဖြစ်တယ်လို့ရိုက်တာသတင်းကတော့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုဘသူကလုပ်တယ်ဆိုတာချက်ချင်းထုတ်ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။ဒါပေမဲ့လည်း IS အဖွဲ့ကတော့အီရတ်နိုင်ငံမှာမကြာခဏဆိုသလိုအတေဂန်ဘုံးခွဲတိုက်ခိုက်တာတွေကိုလုံးလေးရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ရဲ့တနင်္လာနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။မနေ့ကဒီညပိုင်းတုန်းကရန်ကုန်အမေရိကန်တန်ရုံအတွင်ပုံမှန်လုံခြုံရေးအစံလေးကျင်းမှုတစ်ခုလှုပ်ဆောင်ခဲ့တာမှာပတ်ဝန်းကျင်ကသူတွေအတွက်အနောက်ရှက်တစုံတရာဖြစ်ခဲ့တဲ့အပေါ်တောင်းပန်တဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ပြောဆိုပါရစေ
။ On the evening of Sunday, July 24th, the US Embassy in Yangon held a routine security drill which inadvertently inconvenienced passersby.
စူလိုင်လ24ရက်တနင်္ဂနွေနေ့ညနေပိုင်းကရန်ကုန်အမေရိကန်တန်ရုံရဲ့ပုံမှန်လေးကျင်းလုံခြုံရေးအစီအစံလေးကျင်းမှုလုပ်ရမှာအမှုမဲ့အမဲ့မဲ့ဖြစ်သွားပြီးလမ်းသွားလမ်းလာတွေနဲ့တန်ရုံအနီးအနားရှိသူတွေအနောက်ရှက်တစုံတရာဖြစ်ခဲ့တဲ့အပေါ်မှာတောင်းပန်တဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံပြောခွင့်ရသူက VOA ကိုပြောခဲ့တာပါ။မနေ့ကညပိုင်း8:00ဝန်းကျင်လောက်ကပုံမှန်လုံခြုံရေးအစံလေးကျင်းတာမှာအသုံးပြုတဲ့ဒီမြေရည်ရုံဘုံငွေတွေပတ်ဝန်းကျင်ကိုပြန့်နှံ့ခဲ့တာမှာအနီးအနားမှာစိုးရိမ်မှုတွေဖြစ်ခဲ့ကြတာပါရန်ကုန်မြို့အထွေမှာသတင်းတွေအမျိုးမျိုးဖြစ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရဲတပ်ဖွဲ့ကလာရောက်ရှင်းလင်းခဲ့ရပါတယ်မြေရည်ရုံဘုံကိုပထမဆုံးအကြိမ်တန်ရုံအတွင်းဆန်းသက်အသုံးပြုတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပေမဲ့တန်ရုံဘက်ကတော့ဒီမြေရည်ရုံဘုံအသုံးပြုမှုနဲ့ပတ်သက်လို့တစုံတရာမထုတ်ပြန်ပါဘူးအခုဖြစ်ရမှာဘယ်သူတဦးတယောက်မှဒဏ်ရာရတာမရှိသလိုတန်ရုံလုပ်ငန်းတွေကိုလည်းနေ့စဉ်အတိုင်းပုံမှန်ဆောင်ရွက်နေပါတယ်လို့တန်ရုံတာဝန်ရှိသူက VOA ကိုပြောပါတယ်ရှင်
လောင်နိုင်ငံဗီယက်နမ်မြို့တော်မှာတလန်နေကပြုလုပ်တဲ့အာဆီယံ10နိုင်ငံရဲ့အစည်းအဝေးမှာတော့တောင်တရုတ်ပင်လယ်ပြင်တွင်နေမီပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအပေါ်ပြင်းပြင်းထန်ထန်ဝေဖန်တာတော့မလုပ်ခဲ့ပါဘူး။အာဆီယံကပူးတွဲထုတ်ပြန်လိုက်တဲ့တရားဝင်ကြေညာချက်ထဲမှာတော့တရုတ်ဆိုရဆိုတာကိုထည့်သွင်းပြောကြားခြင်းမရှိဘဲမကြသေးခင်ကနဲ့အခုလက်လောဖြစ်နေတာတွေအပေါ်မှာသူတို့အနေနဲ့အထူးပဲစိုးရိမ်မှုရှိတယ်လို့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေကပြောထားပါတယ်။ဒါပြင်တောင်တရုတ်ပင်လယ်အတွင်းငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးအပြင်လုံခြုံစိတ်ချပြီးလက်စွာပင်လေရေချောင်းနဲ့လေချောင်းသွာလာနိုင်ရေးကိုဆက်လက်ထိန်းသိမ်းပြီးမြင့်တင်ဆောင်ရွက်ဖို့အရေးကြီးပုံကိုလည်းထပ်လောင်းအတည်ပြုပြောကြားခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကနိုင်ငံတကာခုံရုံးကဖိလစ်ပိုင်နိုင်ငံကိုအနိုင်ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းအာဆီယံအဖွဲ့ကဖော်ပြခဲ့ခြင်းမရှိခဲ့ပါဘူး။လောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အထိုင်မင်္ဂပုတ်ကိုဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့လာအိုနိုင်ငံတို့အကြားဆက်ဆံရေးပုံမှုခိုင်မှအားကောင်းလာစေရေးကိုတနနိုင်ငံကဒီနိုင်ငံသားရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြတဲ့အချိန်မှာအဓိကဆွေးနွေးခဲ့ကြပါတယ်။လာအိုနိုင်ငံဗီယက်ချင်းမြို့တော်မှာကျင်းပနေတဲ့အာဆီယံဒေသဆိုင်ရာဆွေးနွေးပွဲတွေရဲ့အပြင်ပန်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့လာအိုနိုင်ငံသားရေးဝန်ကြီးဆယ်လီယမ်ဆေကွန်မန်စစ်တို့ဒီတီးခြားတွေ့ဆုံကြတာမှာကျန်းမာရေးသဘာဝပတ်ဝန်းကျင်၊ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပအဝင်ကိစ္စရပ်ပေါင်းများစွာကိုဆွေးနွေးခဲ့ကြတာပါ။အမေရိကန်အစိုးရအနေနဲ့လာအိုနိုင်ငံအတွင်းမပေါက်ကွဲသေးတဲ့မြေမြုပ်မိုင်းတွေဖယ်ရှားသွားနိုင်ဖို့အတွက်လာအိုအစိုးရနဲ့ပူးပေါင်းပြီးအကူအညီတွေကိုဆက်လက်ပေးသွားမယ့်အကြောင်းအခိုင်အမာပြောဆိုခဲ့တယ်လို့အမေရိကန်ပျောက်ဆုံးစစ်သည်ချဖွေမှုတွေမှာလာအိုအစိုးရရဲ့ကူညီပံ့ပိုးမှုတွေအတွက်လည်းကျေးဇူးတင်တဲ့အကြောင်းပြောခဲ့တယ်လို့နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရမတ်ထူနာကပြောပါရယ်ရှိတာအရှာနိုင်ငံများအသင်းအာဆီယံဒေသတွင်းနိုင်ငံသားရေးဝန်ကြီးတွေနဲ့နိုင်ငံပေါင်းဒါဇင်နဲ့ချီကထိပ်တန်းတက်တမန်တွေရဲ့အစီအဝေးဒီကနေ့စတင်လာမှာတော့မြောက်ကိုရီးယားနဲ့တောင်တရုတ်ပင်လယ်အရေးကိစ္စအပါအဝင်လူကြိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါရရှင်
။နီပေါ်နိုင်ငံမှာဝန်ကြီးချုပ် KPO Lee ရာထူးကနှုတ်ထွက်လိုက်တာကြောင့်နီပေါ်နဲ့အိန္ဒိယနိုင်ငံကြားနှွေးထွက်တဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့အိန္ဒိယအစိုးရကမျှော်လင့်နေပါတယ်။တောင်အာရှဒေသမှာဩဇာလွှမ်းမိုးမှုပိုတိုးလာနေတဲ့တရုတ်နိုင်ငံနဲ့မစ္စတာ Lee ကဆက်ဆံရေးနီးနီးကပ်ကပ်တည်ဆောက်ခဲ့သူပါ30သူတွေကတော့အခုမစ္စတာ Lee နှုတ်ထွက်လဲတရုတ်အစိုးရရဲ့ဩဇာတက်ရောက်မှုတွေကတော့ဆက်ပြီးကြံနေအောင်ပါပဲလို့ပြောကြပါတယ်မစ္စတာ Lee ဟာသူ့ကိုယာဒုကနေဖယ်ရှားနိုင်တဲ့အယုံကြည်မရှိအဆိုမကြခင်မနေ့တနင်္ဂနွေနေ့မှာပဲအရင်ဥအောင်နှုတ်ထွက်လိုက်တာပါသူယာဒုကနှုတ်ထွက်ရဲ့အဓိကတွန်းအားပေးဆောင်ရွက်ခဲ့ကြတဲ့မော်ဝါဒီနီဘောကွန်မြူနတီပါတီနဲ့နီဘောကွန်ဂရက်ပါတီတို့အနေနဲ့အာဏာခွဲဝေကျင့်သုံးနိုင်ပွဲရှိပြီးတော့မော်ဝါဒီခေါင်းဆောင်ပရချန်ဒါဝန်ကြီးချုပ်ဖြစ်လာနိုင်ပွဲရှိနေတာပါမစ္စတာ Lee ရဲ့6လကြာဝန်ကြီးချုပ်တက်တန်းကာ လာတွင်နီဘောနိုင်ငံမှာတရုတ်နိုင်ငံရဲ့ဩဇာအရှိန်မှာတည်တည်တသာတိုးလာတဲ့အကြောင်း30သူတွေကထောက်ပြပြောဆိုကြပါတယ်။အိန္ဒိယနဲ့နီဘောနိုင်ငံနယ်စပ်မှာတိုင်းသားလူနည်းစုတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေကြောင့်အိန္ဒိယအစိုးရကနယ်စပ်ဒေသကို9လကြာပိတ်ပစ်ခဲ့တာမှာနီဘောနိုင်ငံအတွင်းစားနပ်ရိက္ခာပြက်လက်မှုတွေနဲ့အခက်အခဲတွေကြုံတွေ့ခဲ့ရတာကြောင့်ဒီပေါ်မှာနီဘောကအိန္ဒိယကိုပြစ်တင်ဝေဖန်ခဲ့သလိုတိုင်းပြည်တွင်းအိန္ဒိယစန့်ကျင်စိတ်ဓာတ်တွေပြင်းထန်နေချိန်မှာမစ္စတာအိုလီအာနာရလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
American Telephone ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Verizon Communications က Internet ဆက်သွယ်ရေးရှေ့ဆောင်ကုမ္ပဏီကြီးဖြစ်တဲ့ Yahoo ကိုဒေါ်လာ35,000နီးပါးနဲ့ဝယ်ယူဖို့သဘောတူလိုက်ပါတယ်။ Yahoo ကုမ္ပဏီအနေနဲ့ပြီးခဲ့တဲ့၈နှစ်တာကာလအတွင်းဘဏ္ဍာငွေကြေးဆိုင်ရာအကျိုးအမြတ်သိမရှိခဲ့တဲ့အပေါ်မှာအစုရှယ်ယာရှင်တွေကဖိအားပေးရကိုခံခဲ့ရတာပါ။အခုဒီ Verizon ကုမ္ပဏီက Yahoo ကိုဝယ်ယူဖို့သဘောတူလိုက်ပြီးမို့ Google ကုမ္ပဏီအကြီးအကဲအဟောင်းလက်ရှိဒီ Yahoo ရဲ့ CEO ဖြစ်တဲ့ Marissa Mayer ရဲ့လင်းနစ်တာဝန်သက်တမ်းလည်းအဆုံးသတ်သွားနိုင်ပွဲရှိပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်ပြထွေးနဲ့ကိုရရန်နိုင်တို့ကတင်ပြပေးခဲ့တာပါခင်ဗျာ။ VOA ကနေတင်လာနေညချမ်းထုတ်လင်းတဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာပါ။အခုအရင်ဆုံးနားဆင်ရမယ့်သတင်းကတော့ Democratic Party သမရလောင်းကိုတရားဝင်ရွေးချယ်သွားမယ့်ပါတီညီလာခံအကြောင်းပါ။ Democratic Party ရဲ့သမရလောင်းတဦးကိုတရားဝင်ရွေးချယ်မဲ့ Pennsylvania ပြည်နယ် Philadelphia မြို့မှာဒီကနေ့ကစပြီးတော့ပါတီညီလာခံကို၄ရက်ကြာကျင်းပတော့မှာဖြစ်ပါတယ်။ဒီညီလာခံကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ကိုအောင်လင်းဦးကိုဆက်သွယ်မေးမြန်းကြည့်ရမှာ Democratic Party ညီလာခံနဲ့ဒီပြီးခဲ့တဲ့ Republican Party ညီလာခံကွာခြားချက်ကိုသူကအခုလိုစပြောပြပါတယ်။ဟုတ်ကဲ့
ဒီပါတီနှစ်ခုစလုံးရဲ့ဒီငွေရည်ရည်ရည်ကိုပြောလို့ပေါ့ညီလာခံချင်းသွားတဲ့ပုံစံတွေရယ်ဆိုင်ရတော့ကွာခြားမှုရှိပါတယ်။ဒီဆိုလူလူစစ်တမ်းတွေမှာ Republican Party ညီလာခံမချင်းပါရင်လုံးဝတယ်ညီလာခံချင်းပါရင်နောက်ပိုင်းမှာလူလူထောက်ခံမှုအပိုင်းကခွန့်မှဒီငင်းရဲဦးညောင်းဟိလိုက်တင်တဲ့ကိုကြောတက်သွားတယ်ဆိုတဲ့ကိစ္စပါဒီ American ရုပ်သံ CNN နဲ့ဒီ ORC တို့ဖူးဖူးစစ်တမ်းမှာခွန့်ရဲ့ထောက်ခံမှု42ရာခိုင်နှုန်းရှိတာအနေပြီးဒီ42ရာခိုင်နှုန်းဒီ6ရာခိုင်နှုန်းတက်သွားပြီးတော့ Clinton တော့ဒီထောက်ခံမှု49ရာခိုင်နှုန်းကနေ4ရာခိုင်နှုန်းရောက်ပြီးတော့55ရာခိုင်နှုန်းဖြစ်သွားတယ်ဒီနောက်တစ်ခုကတော့ဒီ Democratic Party ညီလာခံဥက္ကဋ္ဌတဲ့ဒီကောစမန်ရှော့စကလည်းပါတီဝင်မှာဒီနိုင်ငံရေးအရှုပ်တော်ပုံကြောင့်ဖတ်သွားရရှိပါတယ်။ဆိုတော့ဒီကလင်တန်ဟိုဒီသမရလောင်းဖြစ်ပါတီရဲ့ရင်းရောဒီပြန်ပက်ဒီဘာမောက်ဒီနယ်ဆက်ကမန်ဘန်နီဆန်ဒါဆိုဒီထိုးနှက်မဲ့ကိစ္စတွေကိုဟိုပြောတယ်ဆိုတော့အင်းမေးပေါက်ချပြီးတော့မှတက်တနာတွေပေါ်လာပါ။ဒါကြောင့်လည်းဒီညီလာခံဥက္ကဋ္ဌအနေနဲ့ငွေကြေးကတည်းကရရမယ်ဆိုတာဒီလိုလုပ်တဲ့လူရက်တွေပေါ်မှာမချင်းတဲ့ချက်တွေထွက်လာကြအောင်သူလည်းပဲရာဇဝတ်ထွက်မယ်ဆိုပြီးကြီးညာပါတယ်။ဆိုတော့ဒါရရတော့ဒီညီလာခံကျင်းပကနေမှာကောင်းတဲ့ကိစ္စရောမဟုတ်ပါဘူးသူတို့ဒီကလင်တန်နဲ့ဒီပါတီရင်းမှာပြန်ပြည့်ချက်တဲ့ဆန်ဒါဆိုထောက်ခံတဲ့သူတွေကကလင်တန်ဘက်ကိုကောင်းလို့ဖို့လုံနေတဲ့အချိန်မျိုးမှာဒီကိစ္စပေါ်လာတာတော့တော်တော်လေးစိုးပါတယ်ဆိုတော့ဒီပါတီတော်ဝင်ရှိသူတွေကတော့အခုပြောနေရတာဒီအီးမေးလ်တွေကရုရှားဟက်ကာဆီကဖောက်ချလို့လို့ပြောနေပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တို့တည်တဲ့လောက်ပေါ့ဒီနေ့ဆိုလို့ရှိရင်ဒီဗမောင်းအထက်လွှတ်တော်မှတ်ဒီဘာနီဆန်ဒါလည်းဟိုစကားပြောမယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ခင်ဗျာဟိုဟီလာရီကလင်တန်ကဒီနေ့ဟိုညီလာခံကိုစတက်မှာလား
ဒီလိုက်ခင်ဗျာတော့တီယွန်တက်ပြီးစကားပြောမယ်ပါညာဆိုတဲ့အစီအစဉ်မျိုးတော့တီယွန်ချင်းများတာမရှိသေးဘူးဒီနေ့ကတော့ဟုတ်တယ်ဆိုတော့ဘာနီဆန်ဒါစ်ကိုလည်းပြောမယ်နောက်တစ်ခုကလည်းဒီသမားကမီရှဲဟိုဘာမှပြောမယ်နောက်ဒီအခုဒီမိနစ်မှာထပ်ပြီးတို့ချင်းများရတဲ့ဒီ message ဆက်စီနဲ့ဖက်လက်တော်မှလည်းဖြစ်တယ်နောက်ကင်တန်ဒုသမားရွေးနိုင်တယ်ဆိုပြီးအစိုးရမှချင်းချေးပေးခံရတဲ့ဒီဖက်လက်တော်မှ LSF ဝိုင်းတို့လည်းစကားပြောကြဖို့လိုရှိပါတယ်
ဟိုဒီညီလာခံကျင်းပနေတဲ့အချိန်မှာရောဒီဟိုဆန္ဒပြတာတွေနောက်ဒီလုံခြုံရေးကိစ္စတွေရောပေါ့လေဆိုတော့ဟိုအရင် Republican Party ညီလာခံမှာတုန်းကလိုပဲလားဆိုရင်ကြအခြေအနေရှိပါလားခင်ဗျဟု
တ်ကဲ့ဟို Democratic Party ညီလာခံမှာတော့ Republican နေတုန်းကလောက်လုံခြုံရေးကိုတင်းကျပ်တာစိတ်မတွေ့ရပါဘူးဟို Democratic Party ကလည်းသူတို့ကပြောတာကညီလာခံကိုဒီအပေါင်းလက္ခဏာဆောင်တဲ့ပုံစံမျိုးနဲ့ကျင်းပမယ်ဆိုပြီးတော့သူတို့ကမတူညီတဲ့သဘောထားအမြင်တွေကိုလည်းသူတို့ကနားထောင်မယ်ဆိုတဲ့သဘောထားမျိုးနဲ့သူတို့ကလည်းလည်းအဲ့လိုကိုယ်တိုင်ကြည့်ချက်မလုပ်တဲ့ပုံစံမျိုးလည်းရှိပါရဲ့နောက်တစ်ခါဒီရူပက္ခညီလာခံတော်ကလို့လူကြီးစိုးရိမ်စိတ်နဲ့ကျင်းပတာမျိုးမလုပ်ချင်ဘူးဆိုရင်သဘောထားမျိုးကြီးလည်းသူတောင်းဝန်ရှိတဲ့သူတွေကပြောတာလည်းရှိပါရဲ့ဆိုတော့ဒီရူပက္ခပါတီညီလာခံမှာတော့ဒီလုံညုံရဲ့တင်းကျပ်လွန်းလာတဲ့တကြောင်ဟိုဆန္ဒပြတဲ့လူတွေကဟိုမျိုးနဲ့ထားတာမများခဲ့ပါဘူးဒီမှာတော့လုံညုံရဲ့လည်းစိတ်မတင်းကျပ်ဘူးဒီရဲတွေကလည်းဟိုတာဝန်သိဖို့ရာဇဝတ်မှုတွေဥမာအများကြီးရှိရဲ့နေရာတွေမှာဟိုတောက်စားပြီးမူရတာမျိုးလို့အမှုသိဖို့ရရာဇဝတ်မှုအနေနဲ့အရေးယူမှာမဟုတ်ဘူးဆိုပြီးတော့လေဥပဒေကိုဒီညီလာခံကလမှာယာယီလျှော့ပေးမယ်ဆိုရင်ညီညာထားရှိပါတယ်ဒါပေမဲ့တခုရှိတာဒီဖီလာဒယ်ဖီးယားကအခုညီလာခံချင်းပါတဲ့မြို့ကဒီအမေရိကန်မှာဒီပစ္စည်းများလူကြီးအများဆုံးလဲမြို့ကြီးတွေဖြစ်တယ်နောက်တခြားမြို့ကြီးတွေဖြစ်တဲ့ဒီနယူးယောက်တို့ဝါရှင်တန် DC တို့ဘော့စတန်တို့လိုမြို့ကြီးတွေလည်းနေရကြအောင်ဆန္ဒပြတဲ့သူတွေကအလုံးကြီးနဲ့ရောက်လာနိုင်တဲ့အလားအလာတွေရှိပါတယ်မနေ့ကဆိုရင်လည်းဒီကျွန်တော်တို့ မျိုးလဲသွားတဲ့အချိန်မှာဒီဆန္ဒပြသူတောင်ရောင်မျိုးလဲမှာကြီးတဲ့ဆန္ဒပြတွေ့ပါတယ်အများစုကတော့ဒီဗန်နီဆန္ဒဆိုထောက်ခံတဲ့သူတွေပေါ့လေ
ဟုတ်ကဲ့ဆိုတော့ဒီညီလာကမာကဒီတမရဂရောမရှယ်ဥဘာမာဝနောက်ဒီစီနေတာအထက်လွှတ်တော်မှဗန်နီဆန္ဒရောစကားပြောမှာဆိုတော့သူတို့ဘာတွေပြောမလဲဆိုတာတွေရောဟိုဘယ်လိုတွေခမန်းထားတာရှိလဲခင်ဗျာ
ဒီညီလာကပြင်ပမဲ့ခေါင်းစဉ်ကဆိုတော့ United Together ဒီညီညီညွတ်လက်တွဲဖို့ဆိုပြီးတော့ခေါင်းစဉ်ပေးထားပါတယ်ဒီသူတို့ကတော့အမေရိကန်မိသားစုတွေနာကနောက်ပြီးတော့ဒီ CYS နဲ့ကိုညီညီကခံစားနိုင်အောင်ဘယ်လိုလေးအတူတူပေါ့ဝိုင်းဝန်းတည်ဆောက်မလဲဆိုတာတွေကိုအတိအကျပြောမယ်ဆိုပြီးတော့သူတို့ဒီ Democratic Party ချင်းတင်ညာချက်ထုတ်ထားပါတယ်ဒီအတူတူကညီညီနဲ့လက်တွဲပြီးတိုင်းပြည်ကိုတည်ဆောက်ရေးဆိုပြီးပြောမယ်သူတွေထဲမှာတော့ဒီဆက်လက်တော်မှာဗန်နီဆန်ဒါစ်ပါမယ်နောက်သမဂ္ဂမရှယ်ဥပမာပါမယ်နောက်ဒီ Massachusetts ပြည်နယ်ဆက်လက်တော်မှာဒီ Elizabeth Warren ပါမှာပါနောက်ပြီးတော့လေဒီလူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုရှာနေတဲ့ဒီ asset silver ဆိုရင်ကျွန်တော်ပြရတူသူကတော့ဒီသူ့ဘဝချက်တမ်းမှုနဲ့သူဒီငွေငယ်ရုပ်ညီဟောင်းကလင်တန်ကိုဟိုထောက်ခံပြောလိမ့်မယ်လို့လည်းမျှော်လင့်ရပါတယ
်ဟုတ်ကဲ့ဟိုလာမယ့်ဗုဒ္ဓဟူးနေ့မှာတော့သမရဘရိုက်ဥပမာနဲ့ဒီဒုသမရဂျိုးဘိုက်ဒန်တို့လည်းညီလာခံတက်ဖို့ရှိရနော
်ဟုတ်တယ်သူတို့ကိုယ်လည်းအဲ့ဒီကြံတော့အဲ့လိုအတိတ်မင်းကုန်းတွေပြောလို့ရမှာပါ
ဒါကတော့ဒီညီလာခံချစ်ပါနေတဲ့ဖီလာဒဲဖီးယားမြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားကိုအောင်လင်းဦးကိုဆက်သွယ်မေးမြန်းထားတာဖြစ်ပါရခင်ဗျ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးသွားမှာပါ။ NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်ပြည်သူ့လွတ်တော်မှာစီမင်းစည်းကမ်းတွေပိုတင်းကျပ်လာတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးကပြောဆိုလိုက်ပါတယ်။ပြည်တွင်းပြည်ပအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပတ်သက်တဲ့အစည်းအဝေးသင်တန်းလေးလာရေးတွေမှန်သမျှပြည်သူ့လွတ်တော်ဥက္ကဋ္ဌကနေတဆင့်ဖိတ်ကြားမှာဖြစ်ပြီးတော့ဒီဖိတ်ကြားလာသမျှကိုလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌကိုမပြတ်မကွက်တင်ပြအတည်ပြုရမယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်အလုံးကိုလွတ်တော်ယုံကပန်ကြားလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမုံကပြောပြပေးမှာပါခင်ဗျာ
ဟုတ်ပါတယ်လွတ်တော်စည်းဝေးတွေပြန်လည်စတင်ချိန်မှာပဲပြည်သူ့လွတ်တော်ယုံကနေပြည်သူ့လွတ်တော်ကိုယ်စားလှယ်များအလုံးအတွက်ဆိုပြီးဇူလိုင်လ22ရက်နေ့ရက်စွဲနဲ့ပန်ကြားချက်ထွက်လာပါတယ်အဓိက3ချက်ပါတဲ့ဒီပန်ကြားချက်ထဲမှာ INGO NGO CSO စတဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကနေအစည်းအဝေးတွေအလုံးယုံဆွေးနွေးပွဲတွေသင်တန်းလေ့လာရေးစာရာတွေဖိတ်ကြားလာရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌကိုမပြတ်မကွက်တင်ပြပြီးအတည်ပြုချက်ရယူဖို့နဲ့တကယ်လို့ဖိတ်ကြားခံရရင်လည်းဖိတ်ကြားခံရတဲ့ကိုယ်စားလှယ်ကော်မတီကသူတို့ကိုဖိတ်ကြားတဲ့အဖွဲ့ကိုပြည်သူ့လွတ်တော်ဥက္ကဋ္ဌကိုလိမ့်မှုပြီးဖိတ်ကြားပေးစီလို့ရဆိုတာပြန်ပြောပေးပါဆိုပြီးပြည်သူ့လွတ်တော်ယုံညွှန်ကြားရေးမှုကိုစားတုညုံမှုကနေလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါအရင်လွတ်တော်တွေတုန်းကအစိုးရမဟုတ်တဲ့အဖွဲ့အစည်းအရက်ဖက်အဖွဲ့အစည်းတွေနဲ့လွတ်တော်တို့ကြားပူးပေါင်းမှုတွေရှိခဲ့ပေမဲ့လို့အခုလွတ်တော်လက်ထက်မှာတင်းကျပ်မှုတွေလှုပ်လာတဲ့အပေါ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကအခုလိုသူ့သဘောထားပြောပါတယ
်အရင်လွတ်တော်မှာ9နှစ်မှလည်းကျွန်တော်တို့ဒီကိစ္စမျိုးဟိုမတွေ့ခဲ့ဘူးရလွတ်တော်ကဒီလိုတွေ့တာတွေကိုအစီအစဉ်လုပ်ပေးတာတွေအားပေးတာတွေရှိခဲ့တယ်ဒီတွတ်တော်မှာလည်းအစပိုင်းမှာအဲ့လိုပဲတင်နန်းမိပါလေဝက်ချော့တွေတွတ်တော်ထဲမှာခိုးပြီးတော့မှရှဲဆူတို့ INGO တို့ NGO တို့ဟိုလုတ်ခိုင်းတာတွေရှိတယ်ပေါ့နော်အခုဒီညွန်ကြားချက်ထွက်လာတဲ့အပေါ်မှာလည်းကျွန်တော်တို့ကဘာကြောင့်ထွက်တယ်ဆိုတာကိုတောင်မှစဉ်းစားလို့မရနိုင်အောင်ဖြစ်တယ်ပေါ့ဗျာပြီးတော့ဟိုပန်ကြားချက်လို့ဆိုတာကတော့အဓိကအကျိုးအကြောင်းလေးတော့ပေါ်ပြတင်နေပေါ့နော်။ဘာကြောင့်ဒီလိုလုပ်ရလဲဆိုတော့အချိုးအချောင်းလေးအေးပေပေါ်ပြရင်တော့ကျွန်တော်တို့ပဲပူတည်ရမှာပေါ့။ညွှန်ကြားချက်ဆိုရင်လည်းအဲကျွန်တော်တို့ဥပဒေနည်းဥပဒေကိုညွှန်ကြားပြီးတော့ဒါနဲ့ညင်းစွန်းတဲ့အတွက်အဲဒါကိုမလုပ်သင့်ဘူးဆိုတဲ့ပုံစံမျိုးဖြစ်ရမှာပေါ့။ပြီးတော့ညွှန်ကြားချက်တော့မဟုတ်ဘူးဒီမှာပန်ကြားချက်လိုပဲပါတော့ဒီမှာပါတဲ့အတိုင်းပေါ့နော်။ဒီသူတို့တော့ဥက္ကဋ္ဌကိုမပြတ်မကွက်တင်ပြရမယ်။အတည်ပြုချက်ရယူရမယ်လို့တွတ်တော်ကိုယ်စားလှယ်အဖွဲ့ကိုကန့်တတ်လိုက်တယ်လို့တစ်ဖက်ကNGO CSO အဖွဲ့တွေကိုလည်းဒီတွတ်တော်ဥက္ကဋ္ဌအတရှင်ပဲလိမ့်မှုပြီးတော့တွတ်တော်ကိုယ်စားလှယ်ကိုဖိတ်ရမယ်နှစ်ဖက်ကိုဟိုကြက်လိုက်တဲ့ခါမှာတော့ဘာပြောပြောဟိုဒီကိစ္စတွေကတော့ရတံသွားတဲ့လောက်ကိုဖြစ်သွားမှာပေါ့နော်။အဲကျွန်တော်တို့ဘက်ကလည်းဒါဟိုဟိုခေါင်းစားခံပြီးတော့တွတ်တော်ဥက္ကဋ္ဌကိုတင်ပြအတိအကျရယူဟိုဘက်ကလည်းအဲ့လိုလုပ်ဆိုတော့ဟိုဒါအချိန်နဲ့တကြီးညီလုပ်နေရတဲ့ဒီသင်တန်းတွေ workshop တွေအစည်းအဝေးတွေကြတော့တော်တော့ကိုဟိုဖြစ်နိုင်ရှည်နည်းသွားတာပေါ့
ဒီလိုမျိုးပြည်သူ့လွတ်တော်ကိုယ်စားလှယ်များအလုံးတတ်မှတ်ထားတဲ့အတိုင်းလိုက်နာဆောင်ရွက်ရမယ်ဆိုပြီးစီကံချက်ထုတ်တဲ့ပုံစံမျိုးပန်ကြားချက်အပေါ်မှာလွတ်တော်ကိုယ်စားလှယ်တွေဘက်ကနားမလည်နိုင်အောင်ဖြစ်ရတယ်လို့လည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်ထူးခြားချက်ကတော့ဟိုကျွန်တော်တို့ကစဉ်းစားလို့မရဘူးပေါ့နော်ဒါကြောင့်ဘလို့ကြောင့်ထုတ်တာလဲNL party win တွေကိုထုတ်တယ်ဆိုရင်တော့ကျွန်တော်တို့မပြောလို့ဘူးဒါကပါတီရဲ့စီကံချက်အစွတ်တို့ကိုယ်စားလှယ်အကုန်လုံးကိုပေးထားတယ်ဆိုတော့ဒါကကျွန်တော်တို့ကိုလိမ့်နိုင်ရမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့အဲ့တော့ဘာကြောင့်ထုတ်တယ်
Belu akhir akhir sih ya sudah. Oh, jenaruh mesin dia lo. Dulu waktu ini lagi apa ya? Baca tu sih dia cila lah sudah. Jenaruh le masjid ada juga.
Biduga juga cetemian lah dek kuz lelori. Tapi itu lalu ni jadi sudah mah. NGO ni ya pak puasi di baka. Lalu ada demjak musuh ni mupale muriku. Lalu lala lupa yang biar macam mah. Kulum yo bahu uzi seni sensen. Lalu aku tanya kumpul jenar cokai mu organ di tua yang mesure bawa malay. Ya pak puasi di baka bawa macam bulu suara. Ya pak puasi di kupi dek ni.
ကျွန်မရဲ့ထရိုက်တာလေးဖြစ်လူခွေလှူရှားသူတူဦးဖြစ်တဲ့ဦးအောင်မျိုးမင်းကတော့လွှတ်တော်ဥက္ကဋ္ဌကနေတဆင့်ဖြတ်ရမယ်ဆိုတဲ့ကန့်သတ်ချက်အပေါ်သူ့အမြင်အခုလိုပြောပါတယ်။ဟုတ်ကဲ့ကျွန်တော်လွှတ်တော်အတွင်းမှာလွှတ်တော်ကိုယ်စားလှယ်နဲ့တွေ့တဲ့အချိန်မှာသူတို့အနေနဲ့လိလာစရာတွေတင်ယူစရာတွေမှတ်သားစရာတွေအများကြီးဖြစ်တယ်။အရက်ဖက်လူမှုဖွဲ့စည်းရေးနိုင်ငံတကာဖွဲ့စည ရုံကြည်လို့တာဝန်ပေးအပ်ခံထားရတော့ဆုံးဖြတ်ချက်ချနိုင်တော်သူများဖြစ်ပါလေကလေးတွေမဟုတ်ပါဘူးအားလုံးကပြောကြတဲ့အရာတွေကိုထင်ကျင်ယုံကြည်ပြီးတော့တိုင်းပြည်အတွက်လှုပ်ဆောင်မှုကိုလှုပ်ဆောင်နေတဲ့သူများဖြစ်တယ်ဘဟုဦးစီးချုပ်ကိုင်မှုစနစ်နဲ့လှုပ်ဆောင်မှုကတော့ကျွန်တော်တို့ဒီမိုကရေစီရဲ့အကျင့်စင်နဲ့များနည်းနည်းများလွဲနေသလားလို့ကျွန်တော်လည်းစိတ်ထဲမှာစိုးရိမ်မိပါတယ
်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကြားလွတ်တော်တွေလာရောက်လေ့လာတာအလုပ်ယုံဆွေးနွေးပွဲတွေကျင်းပတာနောက်လွတ်တော်ကိုယ်စားလှယ်တွေကိုဖိတ်ကြားပြီးတော့လွတ်တော်ရဲ့အတွေ့အကြုံတွေကိုပြန်ပြီးတော့မှရှင်းလင်းပြခိုင်းတာအရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းပြည်သူ့ဆန္ဒတွေကိုဆွေးနွေးအကြံပြုတာတွေကိုမကြာခဏလှုပ်ချင်အပြင်ပြည်သူတွေရဲ့အတန်ကိုပြည်သူကိုယ်စားလှယ်တွေကကြားပြီးတော့လိုအပ်တာကိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်မှာဖြစ်တယ်ဆိုတာကိုလည်းအရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ရှင်
မဆူမဖြစ်ပါရခင်ဗျာအခုတော့လူခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာအကြောင်းကိုတင်ပြပေးမှာပါလူခွင့်ရေးတိုင်တက်မှုတွေနဲ့ပတ်သက်လို့မေးမြန်းချက်တွေပေါ်သက်ဆိုင်ရာအာဏာပိုင်တွေဘက်ကလူခွင့်ရေးကော်မရှင်ကိုဥပဒေပါအတိုင်းရက်30အတွင်းအကြောင်းပြန်ဖို့လူခွင့်ရေးကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်2015ခုနှစ်အတွင်းလူခွင့်ရေးဖောက်ပြန်မှုတွေနဲ့ပတ်သက်လို့တိုင်ကြားစာစုစုပေါင်း1200ကျော်ရှိပေမဲ့လို့ဖြည့်ရှင်းတဲ့ပိုင်းမှာတော့အာဏာမှုတွေရှိတယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကဝေဖန်ပါတယ်အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးမှာပါခင်ဗျာ
ပြည်ခဲ့တဲ့2015ခုနှစ်တမနာဟောင်းဦးသိန်းစိန်လက်ထက်လူခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့နှစ်ပတ်လည်အစီရင်ခံစာကိုဒီကနေ့ပြည်အောင်စုလွှတ်တော်မှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကရှင်းလင်းတင်ပြခဲ့ပါတယ်။လူခွင့်ရေးကော်မရှင်ဥက္ကဋ္ဌကသက်ဆိုင်ရာဌာနတွေကိုလူခွင့်ရေးဖောက်ပြန်မှုတွေနဲ့ဆက်လင်းပြီးအကြောင်းကြားစာလက်ခံရရှိခဲ့မယ်ဆိုရင်ရက်ပေါင်း30ရက်အတွင်းပြန်လည်အကြောင်းကြားပေးဖို့တိုက်တွန်းပြောဆိုခဲ့ပါတယ
်။လူခွင့်ရေးဖောက်ပြန်မှုများနဲ့ဆက်လင်းပြီးလူခွင့်ရေးကော်မရှင်ကသက်ဆိုင်ရာဌာနများသို့အကြောင်းကြားတာပါကကော်မရှင်ဥပဒေပါအတိုင်းဥပဒေပါပြဋ္ဌာန်းချက်နဲ့ညီရက်ပေါင်း30အတွင်းအကြောင်းပြန်ကြားပြည်ရန်နဲ့တိုးတက်မှုအခြေအနေများကိုလည်းဆက်လက်ကြံကြားပေးပါရန်အကြံပြုတင်ပြထားပါသည်
2015ခုနှစ်မတိုင်ခင်နဲ့2015ခုနှစ်အတွင်းမှာတင်ကြားထားတဲ့တင်ကြားစာတွေအပေါ်မှာသက်ဆိုင်ရာဌာနတွေက350ဆောင်သာပြန်ကြားပေးခဲ့တယ်လို့ဆိုပါတယ်ဒါအပြင်မြမကြီးတွင်အကျဉ်းထောင်ပြုပြင်ရေးနဲ့ပတ်သက်လို့အကြံပြုချက်တွေကိုလည်းဒီစင်ခန်းစာရဲမှာထည့်သွင်းပြောဆိုထားပါတယ်။လူဦးရေကျတဲ့နေတဲ့ထောင်တွေမှာအိတ်ဆောင်တိုးချဲ့ပေးဖို့အပါအဝင်ကျမကြီးကဏ္ဍတိုင်းနယ်ပြည်နယ်တွေမှာရှိတဲ့အကျဉ်းထောင်တွေမှာလည်းလူငယ်အကျဉ်းသားတွေကိုတတ်သက်စီထားဖို့နဲ့အသက်မွေးဝမ်းကြောင်းဆိုင်ရာတင်နန်းတွေကိုလည်းတိုးချဲ့ဖွင့်လှစ်ပေးဖို့အကြံပြုပြောဆိုခဲ့ပါတယ်
။လူဦးရေကျတဲ့နေတဲ့အကျဉ်းထောင်တွေမှာအိတ်ဆောင်တိုးချဲ့တိစောက်ပေးရန်လုံခြုံရေးနဲ့ကျမကြီးဝန်သားများကိုဖွဲ့စည်းပုံနဲ့အညီဖိတ်ကဲခတ်အံ့ရန်နဲ့ထောင်စီယုံများမှဆေးဝအလုံးနောက်ဖြည့်စည်းပေးတဲ့ကြောင်းအကြံပြုထားပါတယ်အကျဉ်းသားများကိုဇာတိရွတ်ရွာနဲ့ဝေးတဲ့ထောင်တွေကိုပြောင်းရွှေ့ခြင်းမပြုဘဲထောင်ဝင်စာတွေ့ရန်ဝယ်ကူတဲ့ထောင်များမှာပဲထိမ့်သိမ်းထားတဲ့ကြောင်းအကြံပြုထားပါတယ်အကျဉ်းတော်များအတွင်အစငတ်ဆန္ဒပြမှုများနဲ့ပတ်သက်လို့ပြည်ထရေးဘူကြီးဌာနနဲ့အကျဉ်းဦးကြီးဌာနမှထုတ်ပြန်ထားတဲ့ညွှန်ကြားချက်များနဲ့အညီဆောင်ရွက်တဲ့ကြောင်းအကြံပြုထားပါတယ်တိုင်းပြည်သားကြီးနဲ့ပြည်내ရုံးဆက်ရာမြို့များရှိအချင်းတော်များမှလူငယ်အချင်းသားများကိုထားရှိထိသိမ်းနိုင်ရန်တီးခြားအိတ်ဆောင်များဆောက်လုပ်ခြင်း vocational training များဖွင့်လှစ်ပေးခြင်းတို့ကိုတိုးချဲ့ဆောင်ရွက်ပေးတဲ့ကြောင်းအကြံပြုထားပါတယ်
။ပြီးခဲ့တဲ့နှစ်တွေအတွင်းလူခွင့်ရေးဖောက်ပြက်မှုတွေနဲ့ပတ်သက်လို့ကော်မရှင်အနေနဲ့ဆောင်ရွက်ပေးနိုင်ခဲ့တဲ့အပိုင်းနဲ့မြန်မာလူထုကြားလူခွင့်ရေးသဘောတရားပုံမကျပြန့်လာစေဖို့တင်နန်းပို့ချပေးမှုတွေအပြင်တမရတရင်တပ်ဖွဲ့တွေနဲ့ရဲဘက်ဆိုင်ရာတွေကိုလည်းလူခွင့်ရင်တင်နန်းတွေပို့ချပေးခဲ့တယ်လို့ဥဝိမရကလွှတ်တော်မှာပြောဆိုသွားပါတယ်။ကော်မရှင်အနေနဲ့2015ခုနှစ်အတွင်းလူခွင့်ရင်တိုင်ကြားစာစုစုပေါင်း1289ဆောင်လက်ခံရရှိခဲ့ပြီးတော့သက်ဆိုင်ရာပြည်အောင်စုဝန်ကြီးဌာနတွေနဲ့အတူပူးတဲ့ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ ပြီးခဲ့တဲ့နှစ်အတွင်းလူခွင့်ရေးဖောက်ပြက်မှုတွေနဲ့ပတ်သက်လို့တိုင်ကြားစာတွေကိုဖြည့်ဆင်းပေးနိုင်မှုအပိုင်းနဲ့ပတ်သက်လို့ Equality မြန်မာရဲ့ဒါရိုက်တာကိုအောင်မျိုးမင်းကအခုလိုတုံ့တက်ပါတယ
်။တိုင်ကြားစာတွေရရှိတာကပထမတစ်ဆင့်ကတော့လူထုကနေသူတို့အားကိုးရဲဆိုတဲ့သဘောပါ။ဒါပေမဲ့ဒီတိုင်ကြားစာတွေကိုခုနကသက်ဆိုင်ရာဝန်ကြီးဌာနတွေသူတို့ကလွှဲပြောင်းရုံနဲ့အပြင်တခြားဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုကင်တွယ်ဖြည့်ဆင်းရမလဲဆိုတဲ့ပုံမှာဆုံးဖြတ်ချက်ပါဝါမရှိခြင်းကလူခွင့်ကော်မရှင်အတွက်ကျွန်တော်အားနည်းမှုတစ်ခုလို့မြင်တယ်။ဒါကလှုပ်ထုံးလုံနီးမှာကသူအနေနဲ့ဒီတိုင်ကြားစာကိုလက်ခံရရှိတဲ့ဝန်ကြီးဌာနအနေနဲ့ရက်30အတွင်းမှာဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုကင်တွယ်ဖြည့်ရှင်းမလဲဆိုတဲ့အကြောင်းအရာဘယ်လိုလှုပ်ဆောင်မလဲဆိုတာကိုကော်မရှင်ကိုပြန်လည်ပေးဖို့အတွက်လှုပ်ထုံးလုံနီးမှာသတ်မှတ်ထားပါတယ်။ဒါပေမဲ့ကျွန်တော်တို့ပြီးသလောက်ဆိုရင်ဒီကိစ္စမှာပြန်လည်ပြီးတော့အပြစ်ပေးတာပြန်လည်ပြီးတော့ဒီဖြည့်ရှင်းတဲ့လှုပ်ဆောင်ပိုင်းအရန်အားနည်းနေတယ်။တချို့ဝန်ကြီးဌာနဆိုလုံးဝမလှုပ်ဘူးဆိုတဲ့ဟာမျိုးဖြစ်နေတယ်။အဲ့တော့အဲ့လိုမျိုးကိစ္စတွေမျိုးမှာတကယ်လို့များလှုပ်ထုံးလုံကြီးရရက်30အတွင်းဘာမှပြန်ပြီးတော့ဖြည့်ရှင်းမှုတွေမရှိဘူးဘယ်လိုလှုပ်ဆောင်လို့ပြန်လဲအကြောင်းကြားမှုမရှိတဲ့ဝန်ကြီးဌာနကိုမဖြစ်မနေလှုပ်ဆောင်ပေးရမယ်ဆိုတဲ့အခွင့်အာဏာမျိုးရှိလို့ရှိရင်တော့ပုံမူအားကောင်းလာပါလိမ့်မယ်ဒါပေမဲ့လက်ရှိအတွင်းမှာတော့ဒါတွေမရှိခြင်းကဥပဒေရရောကောလှုပ်ပိုင်ခွင့်ရအောင်အားနည်းနေတာတွေ့ရပါတယ
်လူခွင့်ရေးညညာစာတန်းကိုအင်္ဂလိပ်ဘာသာကနေမြန်မာဘာသာကိုပြန်ဆိုထားပြီးမြန်မာဘာသာကနေကချင်မွန်နဲ့ရှမ်းစတဲ့တိုင်းရင်းသားဘာသာတွေကိုလည်းပြန်ဆိုထားပြီးပြီလည်းဖြစ်ပါတယ်ဒါပြင်လူခွင့်ရေးဘာသာရက်ကိုလာမယ့်စာသင်နှစ်ကစပြီးတော့အစင်းမြင့်ပညာရေးနဲ့ဥပဒေဘာသာရက်မှာဘာသာတစ်ခုအနေနဲ့သင်ကြားတော့မှာလည်းဖြစ်ပါတယ်မြန်မာနိုင်ငံကလက်မှတ်ရေးထိုးခဲ့တဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုအခွင့်အရေးများဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူစာချုပ်နဲ့လက်နက်ကင်ပြိပခါမှာကလေးသူငယ်များပါဝင်ပတ်သက်မှုဆိုင်ရာကလေးသူငယ်များအခွင့်အရေးစာချုပ်ရဲ့နောက်ဆက်တွဲစာချုပ်တွေကိုဆက်လက်အတည်ပြုဆောင်ရွက်တင်တယ်လို့ဆိုပါတယ်ဒါအပြင်ကလေးသူငယ်များခွင့်ရေးဆိုင်ရာဥပဒေမူကြမ်းနဲ့အမျိုးသမီးများအကြမ်းဖက်မှုမှကာကွယ်ရေးဥပဒေမူကြမ်းတို့ကိုစောစောစီးစီးပြဋ္ဌာန်းပေးဖို့လူခွင့်ရေးကော်မရှင်ဥက္ကဋ္ဌကလွှတ်တော်ကိုတိုက်တွန်းတော်ပါရခင်ဗျာ
ကိုထက်အောင်ပါခင်ဗျာအခုတော့ဒီနယူးယောက်မြို့မှာစိတ်မွေးပြီးတော့ပေါင်းဘလူရှင်းနေလဲဆိုတော့ကိုတင်ပြပေးမှာပါပုံမှန်အားဖြင့်တော့မြို့ကြီးပြကြီးတွေမှာမွေးမြူရေးတိရစ္ဆာန်တွေကိုမြင်ရဖို့မရှိပေမဲ့လည်းနယူးယောက်မြို့ဘရုတ်ကလင်းအရက်မှာတော့ဒီစိတ်တွေကိုအုပ်လိုက်တွေ့မြင်နေရတာအဆန်းမဟုတ်တော့ပါဘူးလောင်စာစီ၃ဆက်တွင်နဲ့ပေါင်းရှင်းနေမယ့်အစားဒီပတ်ဝန်းကျင်ကိုလည်းမဆူညံလေလူညဉ့်ညံမှုကိုလည်းအကာအကွယ်ပေးနေအောင်စိတ်တွင်နဲ့ဒီပေါင်းမြက်ရှင်းတဲ့စီမံချက်တရက်ကိုစမ်းသပ်နေပါတယ်စိတ်အုပ်နဲ့ပေါင်းမြက်ရှင်းလေးအစီအစဉ်အောင်မြင်ခဲ့မယ်ဆိုရင်တော့နယူးယောက်တွင်တခြားဒေသတွေမှာလည်းတူးချက်ဆောင်ရွက်သွားဖို့ရည်ရထားတဲ့ကြောင်းသတင်းတော့ Pfizer Elmasry ရဲ့သတင်းပေးပို့ချက်ကိုမက်ခွာညူကပြောပြပေးမှာပါခင်ဗျာ
ဘရုတ်ကလင်တရားဘေးကသဘာဝဥယျာဉ်မြေထဲတောထနေတဲ့ပေါင်းပင်တွေကိုနယူဘီယန်စိတ်လေးကောင်ကကောင်းကောင်းစားနေပါတယ်ဒီနှစ်ညရာဒီမှာပေါင်းပင်ရှင်းလင်းဖို့အဲ့ဒီစိတ်တွေကိုငှားထားတာပါ
These are young goats they're adolescents and they're hungry all the time
so they're ဒီစိတ်တွေကစိတ်ပြူတွေဆိုတော့တစ်ချိန်လုံးစားနေကြတယ်လေဒါကြောင့် DC မန်ကင်းနဲ့အံဝင်ခွင့်ကြဖြစ်တာပေါ့ရှင်သူတို့ကပေါင်းပင်လေးတွေကိုကြိုက်တဲ့လောက်မြစ်အရင်တွေကိုတော့မကြိုက်ကြပါဘူ
းလူနေရက်ွက်တင်တဲ့ Brooklyn Queens အဝေးပြေးလမ်းမကြီးကြားကဒီဥယျာဉ်မြေအတွက်စိတ်ချီးတွေကသဘာဝမြေဩဇာကိုရရှိစေပါတယ
် We're an organic park we don't use synthetic herbicides So that was
ဥယျာဉ်ကတဘာဝမြေဩဇာကိုပဲတုံပါတယ်။ဒါကြောင့်ပေါင်းသက်ဆေးတွေလည်းမတုံရဘူးလေ။ဒီတော့စိတ်တွေကပေါင်းပင်တွေကိုစားပီးပြီးစိတ်ချီးတွေကလည်းတဘာဝမြေဩဇာအဖြစ်နဲ့တကယ်ပဲအတုံးတဲတာပေါ့
။အခုလိုမျိုးစိတ်တွေနဲ့ပေါင်းတင်တဲ့နေကိုအနီးပတ်ဝန်းကျင်မှာနေထိုင်တဲ့သူတွေကလည်းသဘောကျနှစ်ချိုက်ပါတယ
်။ New York City in general has like a huge lead problem and like there's a lot of pollution in the dirt so finding
New York မြို့ကြီးမှာပတ်ဝန်းကျင်ညဉ့်မှုတွေကလည်းအများကြီးဆိုတော့ဒါကပြဿနာကြီးတစ်ခုစီကိုဥတည်နေပါတယ်။ဒါကြောင့်သဘာဝနီးနဲ့ပေါင်းပင်တွေရှင်တဲ့နီလန်းရှာဖို့ရဲဆိုတာမှန်ကန်သိမြတ်တဲ့နီလန်းတစ်ခုပါပဲ
။စိတ်တကောင်ဟာနေ့စဉ်ပေါင်းပင်23ကီလိုဂရမ်ကိုစားပီးနေတာကြောင့်ဥယျာဉ်ခြံကိုစီမံကွပ်ကဲရသူတွေအတွက်လည်းအတော်လေးထိရောက်တဲ့အစီအစဉ်ပါ။ချစ်စရာကောင်းတဲ့စိတ်ကလေးတွေကိုအစာကျွေးကျင်တဲ့သူတွေလည်းရှိနေတာကြောင့်စိတ်တွေစာနေမှမြေခွက်ထဲကပေါင်းပင်တွေကိုစားမှဖြစ်လို့သူတို့ကိုအစာမကျွေးကြဖို့တားမြစ်နေရပါလိမ့်ရှင
်။မခွာညူဖြစ်ပါရခင်ဗျာ။ဒီကနေ့ညပိုင်းဒီတနင်္လာနေ့ညကျန်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOE ကနေတနင်္လာနေ့ညပိုင်းမြန်မာဘာသာစစ်စစ်နေကိုည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လှည့်နေတာပါ။မကြာခင်မှာတော့ဒီတနင်္လာနေ့ညတိုင်းထုတ်လွှင့်နေကြအပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါရခင်ဗျာ။
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ25ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်နေကိုည10:00အထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ57 kHz 5885ရူကနေပြီးတော့ဒီ Washington DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာပါအခုတော့ဒီတနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တန်အောင်တနင်္လာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရာအစီအစဉ်မှာဆိုရင်တော့
စီစဉ်နေတာရှိမှသာအမုံမပါရင်လည်းလူသားအချင်းချင်းတိကျနိုင်တယ်နားလည်နိုင်ပါပါအဲ့ဒါမှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ဒီမှာထင်ပါတယ်
လူမှုသူတေသနာပညာရပ်ကိုလေ့လာနေတဲ့မန်နှင်းကျော်ဝေပါနောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာလိုအပ်နေတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆိုင်တဲ့စက်ပစ္စည်းတွေဝယ်ယူနိုင်ရေးအတွက်အော်စတြီးယားနိုင်ငံကအကူအညီပေးဖို့စီစဉ်နေပါတယ်အော်စတြီးယားနိုင်ငံဗီယန်နာမြို့မှာကုလသမဂ္ဂဦးဆောင်ကျင်းပတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးညီလာခံကိုတက်ဖို့ဒီမြန်မာနိုင်ငံတယန်ဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းနဲ့ဩစတြေးလျတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာအခုလိုအကူအညီပေးမဲ့အစီအစဉ်ဖြစ်ပေါ်လာတာပါဩစတြေးလျအစိုးရအပါအဝင်သက်ဆိုင်ရာကုမ္ပဏီအသီးသီးကတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်ရေးအတွက်စီစဉ်ဆောင်ရွက်ပေးတဲ့မင်္ဂလာမြန်မာကညွှန်ကြားမှုဒေါက်တာဖုန်းဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
အော်စတြေးလျအစိုးရအနေပြီးတော့မြန်မာအစိုးရကိုပူဖို့ဆိုပြီးတော့အတိုးမဲ့ခြေမေးပေးဖို့ဆောင်ရွက်ထားတဲ့လုပ်ငန်းလေးရှိတယ်။ဟိုအစီအစဉ်လေးပေါ့လေ။အဲ့ဒီအစီအစဉ်ကိုအဓိကဟိုတာဝန်ယူဆောင်ရွက်တဲ့ဟိုဌာနကဗဏ္ဍာရေးဝန်ကြီးဌာနအနေပြီးတော့ဒီရပန်ကိုလွှဲထားတာပေါ့လေ။ Bank of Australia ကိုလွှဲထားတယ်။ဒါပေမဲ့ Bank of Australia ကလူကြီးတွေနဲ့တွေ့ပေးတယ်ပေါ့။ဆိုဒီပါဝင်ရင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေပြီးတော့ဒီတတူတွင်ကထွက်တဲ့ပစ္စည်းတွေဟိုဒီတန်ပေါ့ဒီတန်နဲ့ပတ်သက်တဲ့ပစ္စည်းတွေတရားတွေမိသက်ကားတွေဒီလိုမျိုးအမိုက်သိန်းကားတွေသုံးမယ်ဆိုလို့ရှိရင်သူကအတိုးမဲ့ချင်းငွေနဲ့သုံးခုရအောင်စီစဉ်ပေးမှာပေါ့ဆိုတော့ဒီအရည်ကနောက်ဆုံးပေါ်နီးပညာတွေဖြစ်တဲ့ခါကျတော့ဒီနိုင်ငံကဝယ်မှပဲဒီနောက်ဆုံးပေါ်နီးပညာကိုရမယ်တကယ်ဒီနိုင်ငံကဝယ်လို့ရှိရင်လည်းဥပမာကျွန်တော်တို့ဒီအမိုက်တန့်စင်နဲ့ဆက်တို့ရေစိုးတန့်စင်နဲ့ဆက်တို့ဒီမိသက်ကားတို့ပြီးတော့တေးယုံကထွက်တဲ့အမိုက်တွေကိုယောဂပုံမွားတန့်စင်အောင်လုပ်တဲ့ဆက်တို့ဟာနောက်ဆုံးပေါ်ဆက်တွေဖြစ်နေခါကျတော့အဲ့ဒါတွေဝယ်လို့ရှိရင်အရင်မိညာတယ်ညာတော့မြန်မာနိုင်ငံလိုအခုမှဖွံ့ဖြိုးဆဲနိုင်ငံတွေကတချင်းဟိုရင်းနှီးမြှုပ်နှံမှုမလုပ်နိုင်ရင်သူကအတိုးမဲ့ချွင်းမနေဝယ်ပြီးလို့ရအောင်ဒီကအစိုးရအစီအစဉ်ထားတာပေါ့လေဆိုအဲ့ဒီအစီအစဉ်တွေဝင်လေကျွန်တော်တို့လိုက်တွေ့ပြီးတာပေါ့
ဩစတြေးလျအစိုးရကဒီအတိုးမြေပဲနဲ့ဒီချိပေးမယ်ဆိုတော့ဒါတွေဟာမကြခင်မှာမြန်မာနိုင်ငံကိုတင်သွင်းနိုင်တော့မလားအခုဝန်ကြီးရောက်တဲ့အချိန်မှာရောအဲ့ဒီလိုမျိုးတင်သွင်းဖို့ကိစ္စတွေ MOU ထိုးတာတွေဘာတွေရောလုပ်နိုင်အဲ့ဒီအဆင့်ထိရောရောက်ပြီလားခင်ဗျာ
ဟိုစာထုတဲ့အဆင့်တော့မရောက်သေးဘူးပေါ့နော်အခုကဟိုတစ်ဖက်နဲ့တစ်ဖက်ဗမာပြည်ကလိုအပ်တဲ့ပစ္စည်းမျိုးတွေဒီမှာရှိသလားအဲ့ဒါကြည့်တာပေါ့လေဆိုတော့အခုဒီကထုတ်တဲ့ပစ္စည်းတွေနဲ့မြန်မာပြည်မှာအသုံးကျမဲ့ဒီစီနဲ့ကြိုက်အောင်လုပ်နေတဲ့အဆင့်ပေါ့လေဆိုတော့အဲ့ဒါအဲ့ဒီအဆင့်ပြီးသွားတာနဲ့ဒါသဘောတူပြီးသွားလို့ရှိရင်သူကချင်းငွေပါလာတဲ့အတိုးမဲ့ပေမဲ့လည်းချင်းငွေဖြစ်တဲ့အတွက်လွတ်တော်တင်ရအောင်မှာပေါ့လေဆိုတချို့ကိစ္စတွေကတော့လွတ်တော်တင်ဖို့လုပ်နေပြီတချို့ကိစ္စကတော့ဒီအစိုးရအဖွဲ့ရဲ့သဘောတူညီချက်ရအောင်တင်ပြနေတဲ့သဘောရှိတာပေါ့လေဆိုတော့အဲ့လိုမျိုးအဆင့်ဆင့်တော့သွားမှာပေါ့ဆိုတော့အခုကတော့မကောင်းသွားလဲဆိုတော့ဒီကပစ္စည်းတွေကိုဟိုဝင်ကြီးအဆင့်ရှိတဲ့ဟိုတာဝန်ရှိတဲ့လူတယောက်ကနေပြီးတော့ဘလို့အသုံးကျလဲဆိုတာဟိုမျက်မြင်ကိုယ်တွေ့လိုက်ရတာပေါ့လေတာဝန်ရှိပုဂ္ဂိုလ်တယောက်ကတိတိကျကျ တွေးလိုက်တဲ့အခါကျတော့သူညမပြည်ပြန်သွားရင်တော့ဟိုတင့်တော်တဲ့တက်တွေကိုတင့်တော်တဲ့မြို့တွေမှာတုံးဖို့ပေါ့ဥပမာမန္တလေးမှာအခုဟိုကြားမှာပေါ့နော်ဟိုအရချက်စိန်ဝင်ထွက်တဲ့ဒီတွေကြောင့်မလို့စွန့်ပြစ်ကြီးတွေကြောင့်မလို့ငားတွေပေးတဲ့ကိစ္စတွေဖြစ်နေ
ဟုတ်တယ်
ဟုတ်တယ်အဲ့ဒါမျိုးကြီးပါဆိုရင
်တောင်တမန်အင်းနဲ့မှာအဲ့
ဟုတ်ကဲ့တုံးလို့ရမယ်ပြီးတော့ဒီကလည်းအစိုးရကလည်းအော်ရှီယာအစိုးရကလည်းကူညီမယ်ဆိုတဲ့ခါကျတော့ဟိုပို့ပြီးတော့နှီးစပ်သွားတာပေါ့နော်ကျွန်တော်တို့ဘတ်ဂျက်ချက်ချင်းမရှိသေးလို့ရှိရင်လည်းဒီဆက်ကိုတက်လို့ရတာပေါ့လေဘာလို့လဲဆိုတော့အတိုးမဲ့ချင်းငွေလည်းနှစ်20ကျော်25နှစ်လောက်ဟိုပေးမှဆိုတော့ဟိုတော်တော်ကောင်းတာပေါ့နော်ဟိုချက်ချင်းလေပြန်ဆက်စီအမလို့ဟိုအလုံးနှစ်ပေါင်းကလည်း25နှစ်လောက်ကြာမယ်ဆိုတဲ့ခါကျတော့တော်တော်လေးဖြစ်နိုင်တာပေါ့
အခုမြန်မာနိုင်ငံမှာတုံးနေတဲ့ဆက်တွေလေယာသုံးဆက် species တွေအစပေါ့နော်ဒီတရုတ်နိုင်ငံကတွင်းတဲ့ဆက်တွေဟာမခိုင်ဘူးခဏခဏပြတ်တယ်ဟိုပေါ့လော်ရလာရေးပဲမဖြစ်ဘူးဆိုပြီးတော့ညှဉ်းညူကြတာကျွန်တော်တို့အများအားကြားနေရတယ်လေဆိုတော့ဒီဩစတြေးလျတို့လိုမျိုးဒီဟိုနည်းပညာပိုင်းအရအထူးဆုံးမှရောက်နေတဲ့နိုင်ငံတွေကဆက် species တွေတင်သွင်းခြင်းအပြင်ဒါဟိုရေရှည်ခံတဲ့အခါကျတော့တကယ်တကယ်ပြောမယ်ဆိုရင်တော့တရုတ်ဆက်နှလုံးသုံးလုံးနှာခါသုံးခါထပ်ဝဲရမယ်ဆိုတာဒီတလုံးထဲကိုကြာကြာသုံးရတယ်ဆိုလို့ရှိရင်တော့စီးပွားရေးအရာလည်းတွက်ချေကြိုက်တယ်လို့ပြောလို့ရနိုင်တာပေါ့
ဟုတ်ကဲ့သူကစီးပွားရေးအရာလည်းတွက်ချေကြိုက်တယ်ပြီးတော့နည်းပညာအရာလည်းအာမခံမှုရှိတာပေါ့နော်ဥပမာကျွန်တော်ကဒီ waste တခုကိုကျွန်တော်ကဒီအမိုက်တွေကိုကျွန်တော်ကပိုးတက်လိုက်တယ်ပိုးကပေးတာတရားရဂိုင်းလုံးပေးမှကောင်းမှာပေါ့နော်90ရဲ့90ရဂိုင်းလုံးပဲပေးတယ်ဆိုရင်တော့ဒါစိတ်မချအောင်ပေါ့ပြန်ငယ်တဲ့တရားကိုင်းတော့ကနေဒုက္ခပေးနိုင်တာပေါ့နော်ပြည်သူအစိုးရကလည်းညီမအစိုးရကိုကူမယ်လို့ပြောထားတဲ့ခါကျတော့ဒါတော့ကျွန်တော်တို့ကလည်းလိုနေတာနဲ့တက်ကလည်းကောင်းတာနဲ့ဤပညာလည်းမြင့်တာနဲ့အကူအညီလည်းရမှာနဲ့ဆိုတော့ဒါတော့ကျွန်တော်တို့ညီမနိုင်ငံအတွက်တော်တော်လေးအသုံးချမဲ့သဘောရှိပါတယ်ဆိုတော့အခုအစိုးရပြည်တက်ခါစားမှာဝန်ကြီးအဆင့်ရှိတဲ့လူတယောက်ကဟိုတာဝန်ယူပြီးတော့ဟိုဟိုတာဝန်ရှိတဲ့ပေါ့လေဝန်ကြီးတယောက်ကနေပြီးတော့မြန်မြန်ကိုယ်တွေတွေ့လိုက်ရပြီးတော့အဲဆီဇန်ပေးနိုင်မယ်ဆိုတော့အများကြီးဟိုအလားအလာကောင်းတဲ့သဘောရှိပ
ါနောက်တစ်ဆင့်ကတော့ဘယ်လိုဖြစ်မလဲခင်ဗျာဒီဥစ္စာကဘယ်လောက်မြန်မြန်များဖြစ်နိုင်မယ်များခံမမိပါလဲဗျ
အခုဝင်ကြီးတို့လမ်းညွှန်တာကပေါ့လေသူတို့ဒီဘက်ကကုမ္ပဏီတွေကိုလည်းအကြံဉာဏ်ပေးတာကဒီဘက်ကလုံနိုင်တဲ့ဟာတွေကိုဝင်ကြီးတို့တော့ပြပြီးသွားပြီအဲ့တော့သူကစာနဲ့ဝင်ကြီးကိုပေးလိုက်ရင်ဝင်ကြီးကနေပြီးတက်ဆိုင်ရာဌာနတွေကိုသူတို့ပြန်ပို့ပေးမှာပေါ့ဥပမာစက်မှုဌာနတို့ဟိုမန္တလေးစီပင်ကော်မတီတို့ရန်ကုန်စီပင်ကော်မတီတို့သူကနေပြီးတော့ပြန်ပြီးပို့ပေးမှာပေါ့ကျွန်တော်တို့မှန်ထားတော့10လပိုင်း17လပိုင်း12လပိုင်းတွင်မှာတော့အဲတက်ဆိုင်ရာအစိုးရဝန်ကြီးဌာနတွေနဲ့ဒါမှမဟုတ်ရင်ဒိုင်းဒေသကြီးအစိုးရတွေပြည်နယ်အစိုးရတွေနဲ့ဒါဆိုင်းတွေထိုးပြသွားမှာပေါ့နော်ပြီးတာနဲ့ကျွန်တော်တို့ဆက်ပြီးအကောင့်ထဲပို့လို့ရမှာပေါ့
ဒီဥစ္စာကိုအစိုးရဘက်ကတော့ဒါဟိုကြည့်ရတဲ့လောက်ဆိုရင်တော့ဒါအော်အခုကတော့ဝန်ကြီးကိုယ်တိုင်ပါတယ်ဆိုပေမဲ့လည်းဟိုပါပေါ့လွတ်တော်ကအတီးပြုတ်ပေးဖို့လိုတယ်ဆိုတော့လွတ်တော်ဘက်ကတော့အတီးပြုတ်ပေးနိုင်တဲ့အခြေအနေရှိတယ်ပေါ့နော်သဘောတူနိုင်တဲ့အနေအထားရှိတယ်ပေါ့
ဟုတ်ကဲ့ကျွန်တော်တို့လွတ်တော်ကအခုလောလောဆယ်သူတို့သုံးသပ်နေတဲ့ဟာတွေနဲ့အကုန်လုံးကျွန်တော်တို့ကပေါင်းဝင်နေတာပေါ့နော်ဥမာဤပညာမြင်မာရမယ်ဆက်ရဲ့အရေးတွေးမြင်မာရမယ်ပြီးတော့ညမာကြီးတို့အသုံးကျတဲ့စီမံကိန်းတွေဖြစ်ရမယ်ပြီးတော့ဒီငွေကြီးချင်းငွေယူတဲ့နေရာမှာလေအတိုးမဲ့ချင်းငွေဖြစ်ရမယ်အတိုးမဲ့မဟုတ်ပါလိမ့်လို့လွတ်တော့တော့အတိုးနည်းနည်းအတိုးသက်သာတဲ့ဒီချင်းငွေတွေကိုပဲလက်ခံနေတာပေါ့နော်ဆိုတော့အခုကတော့အတိုးမဲ့ချင်းငွေဆိုတော့ပို့ပြီးတော့ပေါင်းဝင်တာပေါ့ဆိုတော့ဒီလောလောဆယ်အဖြစ်တော့မူအဖြစ်တော့ကျွန်တော်တို့ပေါင်းဝင်နေတာပေါ့နော်အဲ့ဒါကိုကျွန်တော်တို့ကသက်ဆိုင်ရာတုံးမဲ့ဝန်ကြီးဌာနနဲ့ဒီဘက်ကဒီလာပြီးတော့လုပ်ငန်းဆောင်ရွက်ပေးမဲ့အဲကုမ္ပဏီနဲ့ဒီအစိုးရအဖွဲ့ဩစတြေးလျအစိုးရအဖွဲ့နဲ့တွေ့အောင်လို့ကျွန်တော်တို့မြန်မာပြည်ကိုပြန်သွားပြီးရင်ဆက်လုပ်အောင်မှာပေါ့နော်အဲ့လိုလုပ်ပြီးရင်တော့တစ်လားနှစ်လားသုံးလားလောက်လုပ်လိုက်ရင်အကောင့်ထဲပေါ်လာမယ်လို့ယူဆပါတယ
်မင်္ဂလာမြန်မာညွှန်ကြားမှုဒေါက်တာဖုံးဝင်းကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတင်ပြပေးထားတာပါခင်ဗျာအခုဆက်ပြီးတော့မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါခင်ဗျာ
နောက်ဆုံးတော့ကားတွေကိုအပြိုင်ထွင်းနေကြတဲ့မော်တော်ကားကုမ္ပဏီတွေကကားတွေထဲမှာအင်တာနက်ချိတ်ဆက်သုံးနိုင်တဲ့ connected car စနစ်တွေကိုသူများထက်ထူးအောင်ကြိုးစားနေကြပါတယ်။တရုတ်နိုင်ငံကအွန်လိုင်းဈေးကွက်ကြီးဖြစ်တဲ့ Alibaba ဆိုရင်
SAIC မော်တော်ကားကုမ္ပဏီနဲ့ပေါင်းပြီးတော့အင်တာနက်ချိတ်ဆက်ထားတဲ့ Connected Gadget ကိုလောလောလတ်လတ်ပဲပွဲထုတ်ခဲ့ပါတယ်။ Alibaba ရဲ့ Yun OS Operating System သုံးထားတဲ့ SUV အမျိုးအစား RX5 Model Gadget ပေါ်ကနေ Coffee ဆိုင်မှာ Coffee လှမ်းမာတာကစလို့ကိုယ့်အိမ်မှာရှိနေတဲ့ခေတ်ပေါ်အိမ်သုံးပစ္စည်းတွေကိုအဖွင့်အပိတ်လုပ်နိုင်တယ်လို့ဓာတ်ဆီဖြစ်မယ်ဆိုရင်တောင်ပတ်စံထုတ်စရာမလိုပဲချိတ်ဆက်ထားတဲ့ Application ကနေတဆင့်ပေးနိုင်အောင်လို့ထွင်ထားပါတယ်။မော်တော်ကားတကားတော့ခတ်တာဆက်နိုးတာမျိုးကိုလည်းစမတ်ဖုန်းနဲ့ချိတ်ဆက်လုပ်နိုင်တဲ့အတွက်ကမ္ဘာထိပ်တန်းကားကုမ္ပဏီကြီးတွေကထွင်ထားတဲ့ connected car တွေနီးတူလို့ပြောလို့ရပါတယ်တကယ်တော့နောက်ဆုံးပေါ် connected car တွေမှာ in car technology လို့ခေါ်တဲ့နည်းပညာကြောင့် dashboard နေရာမှာတပ်ဆင်ထားတဲ့ computer touch screen တွေပေါ်ကနေ Facebook လို့လူမှုကွန်ရက်တွေထဲကိုဝင်ကြည့်နိုင် email တွေဝင်ဆက်နိုင်ရုံမကအိမ်မှာရှိနေတဲ့ပစ္စည်းတွေကိုပါလှမ်းပြီးတော့ထိန်းချုပ်နိုင်ပါပြီအဲ့လိုမျိုးအဝေးကထိန်းချုပ်နိုင်ဖို့လိုအပ်တဲ့သက်ဆိုင်ရာ app တွေလိုတာကြောင့် app တွေသွင်းထားတဲ့ကိုယ့်ရဲ့ smart လက်ကင်ဖုန်းနဲ့ကားကွန်ပျူတာကိုဆက်ပြီးတော့ဖုန်းထဲက application တွေကိုကားရဲ့ computer touch screen ပေါ်ကနေသုံးနိုင်ဖို့လည်းလှုပ်လာကြတာပါအရာရာကိုနည်းပညာအပေါ်အားကိုးလာကြတဲ့ခေတ်မှာ internet နဲ့ဆက်ထားပြီးသက်ဆိုင်တဲ့ application တွေပေါ်ကလှမ်းထိန်းချုပ်လို့ရတဲ့အိမ်သုံးပစ္စည်းမျိုးတွေကိုတက်ဆင်သုံးစွဲသူတွေများလာကြပါတယ်ဒါကြောင့်လဲအဲ့ဒီပစ္စည်းမျိုးတွေကို connected car တွေထဲကနေလှမ်းအမိန့်ပေးနိုင်ဖို့ထွင်းလာကြတာပါ
A lot of people are starting to put smart devices into their home so thermostats light switches bulbs garage door openers door locks so we
ခုဆိုရင်လူတော်များများကသူတို့ယူနေမှာ internet နဲ့ချိတ်သွင်းနိုင်တဲ့နောက်ဆုံးမော်ပစ္စည်းမျိုးတွေတက်လာကြပါပြီအပူအေးချိန်နဲ့ဆက်တွေမိခလုတ်တွေမီးလုံတွေကားဂိုဒေါင်တကားတွေအိမ်တကားတွေကို online ပေါ်ကနေထိန်းချုပ်အဖွင့်ပေးလို့ရတဲ့စက်မျိုးတွေတက်လာကြတာပါအဲ့ဒါကြောင့်ကျွန်တော်တို့ကလည်းမော်တော်ကားတွေပေါ်ကနေအဲ့ဒီစမျိုးတွေကိုလှမ်းပြီးလူတို့လိုခိုင်းနိုင်အောင်ထွင်ထားတာပါ။ဥပမာကျွန်တော်အပြင်ထွက်ပြီးဆိုတာနဲ့ကျွန်တော်ကားကနေအိမ်တကား၊ကိုယ်တော်တကားကိုပိတ်လိုက်တော့၊မီးတွေပိတ်လိုက်တော့၊လေယာဉ်ပိစက်ကိုရှော့လိုက်တော့ဆိုတာမျိုးလှမ်းပြီးတော့ခိုင်းနိုင်ပါလေ
။ In-car technology နည်းပညာသစ်တွေကိုထွင်းနေတဲ့ Evolved Vehicle Environments ရဲ့အမှုဆောင်အရာရှိချုပ် Jason Tyler ဖြစ်ပါတယ်။သူပြောသလို internet နဲ့ဆက်ထားတဲ့အိမ်သုံးပစ္စည်းတွေအားလုံးကိုကိုယ့်ရဲ့ smartphone နဲ့မှသွင်းထားတဲ့ app တွေကနေတဆင့်ထိန်းချုပ်ရတာမို့ကားမောင်းနေတဲ့အချိန်မှာဖုန်းအစား connected ကားပေါ်ကနေထိန်းချုပ်နိုင်အောင်လှုပ်လာကြတာပါကိုလုံးစေချင်တာကိုလက်ပသုံးပဲအသံနဲ့အမိန်ပေးခိုင်းလို့လဲရတာကြောင့်ကားမောင်းနေရင်ဖုန်းကိုထုတ်သုံးတာလိုမျိုးအန္တရာယ်မများနိုင်ဘူးလို့သူကတော့ဆိုပါတယ
် Our goal is to make it so that you know when you're stuck in traffic going nowhere you have something that you can utilize that time with
ကျွန်တော်ရွေတာကတော့လမ်းပေါ်မှာကားတွေပိတ်နေတဲ့အချိန်ကားရဲ့အချိန်လည်းဟတ်တတ်မဖြစ်ပဲအိမ်ကအချိန်တွေကိုလှမ်းပြီးထိန်းချုပ်နိုင်အောင်ပါလက်ကင်ဖုန်းကိုထုတ်เสียရသုံးเสียရမလို့ပဲကား dashboard screen ပေါ်ကနေလုနိုင်အောင်ပါဖုန်းနဲ့ဆိုရင်အနောက်ရှက်လည်းဖြစ်မယ်လीရင်မောင်း80ရာခိုင်နှုန်းလောက်ကကားမောင်းနေရင်လည်းဖုန်းသုံးကြတယ်လို့ဝန်ခံထားကြတာမလားတကယ်တော့ကားမောင်းရင်ဖုန်းသုံးတာတရားမဝင်ပါဘူ
းကားလုံခြုံရေးအိမ်လုံခြုံရေးအားလုံးကို online ပေါ်မှာချိတ်ဆက်ထိန်းချုပ်လာကြတော့internet ကွန်ရက်တွေတဲ့ခိုးဝင်တဲ့ hacker ရဲ့ရန်ကလည်းစိုးရိမ်စရာဖြစ်လာပါတယ
် We're seeing more and more connected interfaces so wireless remote connectivity with things like telematics
တွေ့မဲ့ချိဆက်ဆက်သွင်းနိုင်အောင်လှုပ်လာကြတာမျိုးပိုပိုပြီးတွေ့လာနေရပါတယ် internet wifi bluetooth စတဲ့တွေ့မဲ့ဆက်သွယ်စနစ်မျိုးစုံသုံးပြီးကားနဲ့တခြားပစ္စည်းတွေချိဆက်လာကြတော့ဂျာကနေခိုးဝင်တိုက်ခိုက်ခြင်းတွေဘက်ကအဲ့ဒီဆက်သွယ်စနစ်တွေကတဆင့်ကားရဲ့စနစ်ထဲဝင်ပြီးတိုက်ခိုက်နိုင်ခြေလည်းများလာပါတယ်
အချက်အလက်လုံခြုံရေးဆိုင်ရာ NCC Group လုပ်ငန်းကြီးရဲ့သုတေသနညွှန်ကြားရေးမှူး Andy Davids ဖြစ်ပါတယ်။သူရဲ့လေ့လာချက်အရ online ဆက်သွယ်ရေးကိုအသားပေးလာတဲ့ကားလုပ်ငန်းတွေဘက်ကလည်းဒီအန္တရာယ်ကိုကြိုတင်ကာကွယ်နိုင်ဖို့လှုပ်လာကြတာတွေ့ရပါတယ်တဲ
့။ We work with a lot of players in this market across the whole automotive ecosystem and the industry certainly in the last couple of years has
ကားစီးပွားမှာရေးပါတဲ့လုပ်ငန်းတွေအများကြီးနဲ့ကျွန်တော်တို့တွဲလုံနေတော့ internet ချိတ်ဆက်နိုင်တဲ့မော်တော်ကားတွေရဲ့ cyber လုံခြုံရေးဟာတိတ်ကိုအရေးကြီးရဲ့ဆိုတာကိုလုံးရဲ့တနေ့နှစ်လောက်ထဲကစပြီးကားလုပ်ငန်းကြီးတွေမှာသဘောပေါက်လာကြတာတွေ့ရပါတယ
်။အမေရိကန်လိုနိုင်ငံမျိုးမှာတချို့သူတွေဆိုရင်အိမ်မှာနေရတဲ့အချိန်ထက်ကားပေါ်မှာကုန်သွားတဲ့အချိန်ကပိုများကြပါတယ်။ဒါကြောင့်ကားတွေကိုတနေရာကနေတနေရာပို့ဆောင်ပေးတဲ့ရင်တွေအဖြစ်တင်မဟုတ်တော့ဘဲလူတွေနေ့စဉ်လှုပ်ရှားနေထိုင်နေမှုမှာပို့ပြီးတော့အသုံးဝင်တဲ့အဖော်တွေဖြစ်လာအောင်တီထွင်နေကြတာပါ။ရမောင်းမလို့ပဲအလိုလိုမောင်းနေနိုင်တဲ့ကားမျိုးတွေကိုတချို့ထိတ်တန်းမော်တော်ကားကုမ္ပဏီတွေကထွင်းနေကြပေမဲ့ NDA ကင်းကင်းအောင်မြင်တဲ့အခြေအနေရောက်ဖို့ကအလန့်ဝေးနေပါသေးတယ်ဒီလိုအခြေအနေမျိုးမှာ connected car တွေစွမ်းဆောင်နိုင်တဲ့ကိစ္စတွေကပို့ပြီးတော့လက်တွေ့အသုံးဝင်တာကြောင့်မော်တော်ကားလုပ်ငန်းကြီးတွေကလည်း internet ဆက်သွယ်ရေးလုပ်ငန်းကြီးတွေနဲ့ပေါင်းပြီးတော့ပိုမိုကောင်းမွန်တဲ့ဝန်ဆောင်မှုတွေပေးနိုင်ဖို့ အင်ကာတက်ကနိုလော်ဂျီနည်းသစ်တွေကိုတီထွင်နေကြတာဖြစ်ပါတယ်ရှင
်။မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါခင်ဗျာ။မနက်ဖြန်အင်ကာညာချင်းတရက်လေးလိုင်းအစီအစဉ်မှာတော့ဘာရီဆွေးနွေးကြမလဲဆိုတာကိုနားဆင်ကြည့်ပါခင်ဗျာ။
သောဝနီရဲ့အတွက်အမျိုးသမီးတွေဟာမျိုးသားတွေနဲ့ရင်မောင်တန်းပြီးအလုပ်လုပ်နေကြရတာပါ။အိမ်ပြင်ထွက်ပြီးလုပ်လုပ်ကြရတဲ့အမျိုးသမီးတွေရဲ့ဘေးကင်းလုံခြုံရေးအတွက်လက်ရှိမြန်မာနိုင်ငံတရားဥပဒေအရတရားဥပဒေကိုလက်တွေ့ကျင့်သုံးနေတဲ့အာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့တာဝန်ရှိတဲ့အတိုင်းမမမမခိုင်ခံခန့်ခန့်ရက်တီကာကွယ်ပေးနေတာမျိုးရှိပါရဲ့လား။လုံလောက်ပါရဲ့လားဆိုတာအခုလာမယ့်အင်္ဂါနေ့ညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပို့ထားပေးပါ။ကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်ရဆင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
အင်္ဂါနေ့ညတဲ့လီလန်းစီစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ။အခုတော့ကဘာဒလွားကအနုပညာရှင်တွေရဲ့သတင်းတူတူထွားထွားလေးကိုစူးစီးတင်ဆက်ပေးထားတဲ့မအေးတန်တာကျော်ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ပါခင်ဗျာ
။မင်္ဂလာပါရှင်။အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့တောင်ကိုရီးယားကနာမည်ကြီးမင်းသားတက်ရောက်တဲ့ဘီယာပွဲတော်ပြီးတော့အမေရိကန်ပြည်အောင်စုမှာဒီတစ်ပတ်အတွင်းရုံကိုလူဝင်များနေတဲ့ဟောလိဝုဒ်ရုပ်ရှင်ကားတွေဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်တောင်ကိုရီးယားဒရမာရုပ်ရှင်ဇလန်တွဲကြိုက်တဲ့ပရိသတ်ကြမှာအရန်နာမည်ကြီးတဲ့ကိုရီးယားမင်းသားဆွန်ဂျွန်ကီဟာတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာနှစ်စဉ်ကျင်းပတဲ့ဘီယာပွဲတော်မှာသူ့ရဲ့ပရိသတ်ထောင်ပေါင်းများစွာရှိမှဘီယာခွက်ကင်ပြီးတော့ cheers လို့ဆုတောင်းပေးသွားပါတယ်ဒီဘီယာပွဲတော်ကိုတော့အကြသာပြီးနေဇူလိုင်လ14ရက်နေ့မှာစတင်ကျင်းပပြီးတော့ပထမနေ့မှာလူပေါင်း3,000ကျော်ပွဲတက်လာခဲ့ပြီးတော့တချို့တွေကမင်းသားဆွန်ကိုမြင်ရဖို့အတွက်မှန်မြောင်းတွေပါတည်လာကြတာဖြစ်ပါတယ်ဆွန်မျိုးတော်ကနာမည်ကျော်တက္ကသိုလ်ထဲမှာတည်ရှိတဲ့စီယွန်ချွန်လန်းကိုအဲ့ဒီပွဲတော်အတွက်အထူးစီစဉ်ပြီးတော့အလှထမ်းမင်းတွေတဲတွေနဲ့ကမ်းခြေအသွင်ပြောင်းထားတာပါ
오늘 성준기도 오고 친구들이랑 같이 술도 마시고 이렇게 서울 한번
성준기 디보에고 라뗐대. 그리고 소묘래 마 땡게진 님의 쿠루 묘 빈래간진 마 야래 칸자제 묘네 비야 아두두 따오나이니. 그래서 디니 보에리가 태고 어대베 시도와 바위. 로 뚜예 삐이뗏 아타 24 네 유에 김난 뇽가 뵤도와 바리. 24 네 유에 베선 뇽가 로 신초 마 비야 따오야라 태 뵤와 바리. 디란고 네라인 샤오니 자. အခုလိုမျိုးတဲရီနဲ့ကန်းချီလေးဖြစ်နေပြောင်းလိုက်တာတိတ်ကိုပြောစရာကောင်းပါတယ်သူပြောတာပါတယ်။ဒီ
လိုအစရော너무좋고요이렇게원래맨날다니던생선거리인데이렇게모
르고ဒီပွဲတော်ကိုတော့ဇူလိုင်လ14ရက်နဲ့15ရက်နေ့နှစ်ရက်ကျင်းပခဲ့တာဖြစ်ပါတယ်။ဆွန်ဂျွန်ကီဟာဇွန်လ3ရက်နေ့တုန်းကအစိုးမျိုးတော်မှာကျင်းပခဲ့တဲ့52ကြိမ်မြောက်ဘိတ်ဆန်အမှုပညာထူးချွန်စုချင်းမြင့်ပွဲမှာသူပါဝင်တရုတ်ဆောင်တဲ့ Descendants of the Sun ရုပ်ရှင်ဇာတ်ကားကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုပေးခံရပြီးတော့သူကလည်းလူကြိုက်အများဆုံးဆုရရှိခဲ့တာဖြစ်ပါတယ်။မင်းသားဆွန်ဂျွန်ကီဟာဇွန်လ4ရက်နေ့တုန်းကဟောင်ကောင်ကိုရောက်သွားခဲ့ပြီးတော့သူရဲ့အာရဒေသအခီးစဉ်ဖြစ်တဲ့ဇွန်လ25ရက်နေ့မှာတော့ထိုင်ဝမ်ကိုဝင်ရောက်ပြီးတော့အဆုံးသတ်တာဖြစ်ပါတယ်။အဲ့ဒီခီးစဉ်ကိုမေလ14ရက်နေ့မှာစတင်ခဲ့ပြီးတော့ပြည်သက်တောင်ပေါင်းများစွာနဲ့တွေ့ဆုံခဲ့ပါတယ်ရှင
်။ See you tonight.
Ever wonder what your pet think about?
Oh, I miss her.So much.
Illumination and Universal ရုပ်ရှင်ထုတ်လို့ရကဖြန့်ချီတဲ့ The Secret Life of Pets အင်မွေးဒရေးဆန်လေးရဲ့လှုပ်ဝက်ပွားဆိုတဲ့ Animation ရုပ်ရှင်ကာတွန်းကဟာအမေရိကန်ပြည်အောင်စုတလွှာရုပ်ရှင်ရုံတွေမှာရုံတင်ရမှုဒုတိယသတင်းပတ်ဇူလိုင်လ18ရက်သတင်းပတ်ထဲမှာဝင်ငွေဒေါ်လာ 50.6 တန်ရရှိပြီးတော့ဒီမျိုးရသည်ရုံလူဝင်အများဆုံးရုပ်ရှင်ကာတွန်းဖြစ်သွားပါတယ် Big ပ်ပေါ်ပန်ဒီဂျီကိုတင်စားခေါ်ရတဲ့ညူရော့မျိုးကြီးထဲမှာတခင်တွေမရှိတော့တဲ့အချိန်တွေမှာအဲဒီအိမ်မွေးဒရိစန်တွေစုပြီးတော့ဘာတွေလောက်ကြလဲဆိုတဲ့ကာတွန်းကားကစုစုပေါင်းဆိုရင်အမေရိကန်ပြည်သူမှာဝင်ငွေဒေါ်လာ203.2 billion ရှာပြီးတော့ပြောင်းနေစီ I don't care about you or your problems.
This is my apartment now and my new bed. Oh dude, Katie's going to be so upset when she sees that Katie's going to flip out. It's just one vase.
They need our help.Altman, you're a brilliant engineer. Aaron, no one's better at quantum physics than you. We can provide a real service.
Ghostbuster ရုပ်ရှင်ကတော့လူတွေအားလုံးစိတ်ဝင်စားနဲ့မျှော်လင့်ဆောင်ဆိုင်နေခဲ့ကြတာမှတ်မိမလဲ။တကယ်ယုံတင်တဲ့အခါမှာတော့ယုံဝင်တာက The Secret Life of Pets ရုပ်ရှင်ဆက်ကယုံဝင်တာကိုမှတ်မိပါဘူး။သူကစပြီးတော့ယုံတင်တဲ့သတင်းပတ်ကောင်မှာဒေါ်လာ46,000ရပါတယ်။ဒီရုပ်ရှင်မှာတော့မင်းသမီးတွေဖြစ်တဲ့ Melissa McCartney, Kristen Wiig,Leslie Jones နဲ့ Kate McKinnon တို့က1980ခုနှစ်ကမူရင်းရုပ်ရှင်တွေကလို့နာနာဘာဝဖန်တဲ့သိပ္ပံပညာရှင်တွေဖြစ်တဲ့တရုတ်ဆောင်ပါတယ်။တရုတ်ရှင်ကဝင်ငွေအရနမနဲ့နေရာမှာရှိနေတာပါ။ Warner Brothers ကုမ္ပဏီကထုတ်လုပ်တဲ့ The Legend of Tarzan, Dorinda Tarzan ညာဆိုရင်ရုပ်ရှင်ကတော့ဒေါ်လာသန်းပေါင်း 17.3 billion နဲ့တတိယနေရာမှာရှိပြီးတော့ဖြည့်ရင်းမှာပြသဝင်ငွေစုစုပေါင်း 103.3 billion ရရှိထားပါတယ်။
Dory, there you are!
Guys!
Look out!
Ah!
Oh, look at this!
Our friend got taken into whatever this place is.
This is Yoshin Tolo Yiga Tretti, Finding Dory. Nga Pya Li Dory go lai shan ni Yoshin ka ga ro. Number 4 niya ma shi pyo dollar 17 tan win ma de. Tu ga animation Yoshin ka, cartoon ka, a myo sa de ma win ngwe a mya song ya shi de. Yoshin phin ne san chain chou tha de ba. Su su ba win ngwe dollar 3 445 tan ngwe. Ya shi tha pyo dollar 441.2 billion ya shi ka de. Shrek number 2, cartoon ka ye san chain chou tha la ba.
Mom, Dad.
She should just pick two and let's go.
Dad.
What? I'm kidding. I get the feeling they're shushing us for a reason.
Like something with one big eye, tentacles, and a snappy thing?
Well, that's very specific.
3 years at our family gathering, you two show up and you ruin it.
Mike and Dave need wedding date ဆိုတဲ့ရုပ်ရှင်ကတော့ဝင်ငွေဒေါ်လာ9တန်းခွင့်နဲ့ American ရုပ်ရှင်ယုံလူဝင်မှုမှာနံပါတ်9နေရာမှာရှိပါတယ်။ရုပ်ရှင်ကစုစုပေါင်းဝင်ငွေဒေါ်လာ 31.3 တန်းရထားတာဖြစ်ပါတယ်။ Fox ကထွက်တဲ့ဒီရုပ်ရှင်မှာ Adam Devine နဲ့ Zac Efron တို့ကပါတီကြိုက်တဲ့ညီကို2ယောက်ဖြစ်တဲ့တရုတ်ဆောင်ပြီးတော့သူတို့ကတော့သူတို့လိုပဲအရန်ပြောတဲ့အမျိုးသမီး2ယောက်က2ယောက်တည်းပြီးအနိုင်ယူသွားတဲ့ရုပ်ရှင်ကဖြစ်ပါတယ်ရှင
်
။ We're looking for nice girls.
We're going to look for respectable as
they're leaving. It's all part of the plan.
Are you okay?
I am now.
I saved your life. She's okay. I saved your life.
Yeah.
ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်အောင်သတင်းလောက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာဆက်လက်ပြီးတော့သူယုံကြည်ရစီစဉ်ကိုတင်ဆက်ပေးရမယ်အော်စတြေးလျနိုင်ငံမက်ကွာရီတက်ကသိုလ်မှာမူဝါဒနဲ့လူမှုသုတေသနပညာရပ်ကိုလေ့လာနေတဲ့မန်နှင်းကျော်ဝေကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မမိုးဘီကစီစဉ်တင်ဆက်ပေးထားပါရခင်ဗျာ
မဘောမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းမြတ်တာရှိမှသာအမုန်းမပါဘဲနဲ့ဒီသာအချင်းချင်းတိခန့်နိုင်တယ်နားလည်နိုင်မှာပါ။အဲ့မှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ကျွန်မထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျွန်မရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျွန်မစဉ်းစားမိတာတစ်ခုကတော့ကျမတို့ ဖွဲ့စည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျွန်မယုံကြည်မိပါတယ်အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးမြန်မာပြည်အောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေအရွယ်ကလေးငယ်တွေအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတယ်လို့ကျွန်မမြင်ပါတယ်နောက်ထပ်ကျွန်မပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများပြည်သူလူထုကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါတော့ဒီလူအများပြည်သူကရိုးရိုးစစ်မင်းမကြံလို့လားမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲတော့နိုင်ငံတော်ဗန်နီကနေပြီးတော့အများပြည်သူအတွက်ငွေစုယုံနေမကဘူးပေါ့နော်ငွေထုတ်ပေးတဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအလွယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်အခဲတွေပြေလည်သွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ဆိုလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တော့ပေါ့နော်ဒီအစိုးရဝန်ထမ်းတွေလာကြဟာအရွှေတစ်ချက်သားနှစ်ချက်သားနဲ့ညီညာရဲ့လာကြတွေရခဲ့ကြပါတယ်။အခုချိန်မှာတော့ကျွန်မတို့ဒီမှာရှိနေဝန်ထမ်းတွေလာကြရှင်ငါမှုသားနဲ့ညီညာရဲ့ဝင်ငွေတောင်မရှိကြပါဘူးအဲ့တော့သူတို့ဒီမှာဝန်ထမ်းကြီးရဲ့အကျင့်ဖြတ်ဆားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝင်ငွေမဲပါခြင်းဟာလည်းအကြောင်းရင်းတည်းဖြစ်နေတဲ့အကြောင်းမလို့ရိုးရိုးစ်ရင်းရင်းကြံနိုင်ဖို့ဆိုတာဟာသူတို့ရဲ့ဝင်ငွေဟာလုံလောက်တဲ့အနေအထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝင်ငွေနဲ့သူတို့စဲနှင်းလုပ်လို့တောင်မှသူတို့ရဲ့အနေအထားဟာဒီဝန်ထမ်းကြီးရဲ့အနေအထားဟာအင်တလုံးဝင်နိုင်လို့အမိသားမရှိပါဘူးအဲ့တော့အင်ချန်မြေလုံးလေးညက်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့နဲ့အရာတခုလို့ကျွန်မမြင်ပါတယ်အခြားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်ရမှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးကျွန်မမြင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးယူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညတိုင်းမှာနားဆင်နိုင်ပါတယ်သောတာရှင်တွေလည်းကိုယုံကြည်ရာတွေကိုပြောပြခြင်းနဲ့ဆိုရင်တော့ VOA ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာတနင်္လာနေ့ညဘက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲခင်ဗျာအခုကျွန်တော်တို့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့ချန်နေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ကြီးညာပြရမှာခင်ဗျာ
အမေရိကန်နိုင်ငံသားယဝင်ကြီးဟောင်းဟယ်လရီကလင်တန်ကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်တရားဝင်အတည်ပြုမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကတော့ဒီကနေ့ဒီပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာစတင်နေပါပြီ။ဒီမိုကရက်တစ်ပါတီခေါင်းဆောင်တွေအနေနဲ့မစ္စစ်ကလင်တန်သမ္မတလောင်းဖြစ်လာဖို့သူမနဲ့ပြိုင်ဘက်ဗာမောင့်မီတဲအထက်လွှတ်တော်မဲ့ဘာနီဆန်ဒါစ်ကိုအမျိုးမျိုးပြည့်ရဲ့ပြုခဲ့ပြီးတော့ဒီမစ္စစ်ကလင်တန်ကိုထောက်ခံမှုပေးခဲ့ကြတဲ့အကြောင်းတွေကိုဖော်ပြတဲ့အီးမေးတွေဒီပါတီတွင်ခေါင်းဆောင်တွေအကြားမှာပေါက်ကြားခဲ့ရတာကနေညီလာခံအစမှာကိုပဲပြဿနာတွေကလည်းပေါ်ပေါက်နေတာပါ။ဒီနိုင်ငံလုံးဆိုင်ရာပါတီညီလာခံအကျိုးတနင်္ဂနွေနေ့မှာပဲပါတီဥက္ကဋ္ဌဂျက်ဘီဝက်ဆမန်ရှော့စ်ကလည်းသူရုပ်ကနေနှုတ်ထွက်မဲ့အကြောင်းကြေညာလိုက်ပါရရှင်။ဂျာမနီနဲ့ကန်ဒီနူရင်ဘတ်မြို့အနီးဘာဗေးရီးယားပြည်နယ်အန်စပက်မြို့မှာကိုကိုကိုအသေးခံဘုံးဖောက်ခွဲခဲ့တဲ့ဆီးရီးယားနိုင်ငံကရွှေ့ပြောင်းလာသူအသက်28နှစ်အရွယ်အမျိုးသားဟာဆေးရောဂါဝေဒနာနဲ့ဆေးကုသခံခဲ့ရဘူးသူဖြစ်တယ်လို့တေချောင်းကြံစီဖို့နှစ်ကြိမ်ကြိုးစားခဲ့သူဖြစ်တယ်လို့ဂျာမနီဆွေရယာရှိတွေကပြောပါရတယ်။ Aspect မျိုးကဒီဂီတပွဲတော်တစ်ခုတည်းဝင်ခွင့်ပိတ်ပင်ခံခဲ့ရပြီးတဲ့နောက်တနင်္ဂနွေနေ့တုန်းကအသေးခံပုတ်ဖောက်ခွဲခဲ့တာမှလူ၁၂ယောက်ဒဏ်ရာရခဲ့ပြီးအဲ့ဒီထဲမှာ၃ယောက်ကတော့ဒဏ်ရာပြင်းထန်ပါရရှင်။ယူရိုနိုင်ငံဘက်တက်မျိုးမြောက်ဘက်မှာရှိတဲ့စစ်စေးရေးဂိတ်တစ်ခုကိုအသေးခံကားဘုံခွဲသမားတို့ကတိုက်ခိုက်ခဲ့တာမှာတော့၁၁ယောက်ထက်မနည်းသေဆုံးသွားတယ်လို့ယူရိုတာဝန်ရှိသူတွေကပြောပါရတယ်။ခါလစ်မျိုးမှာတနင်္လာနေ့ကဒီကနေ့ဖြစ်ခဲ့တဲ့အသေးခံဖောက်ခွဲမှုကြောင့်လူ35ယောက်လည်းဒဏ်ရာရသွားတယ်လို့ယူရိုအာဏာပိုင်တွေကပြောပါရတယ်။တခါမနေ့ကဒီဇူလိုင်လ24ရက်နေ့ညပိုင်းမှာရန်ကုန်အမေရိကန်တန်ရုံအတွင်းပုံမှန်လုံခြုံရေးအတွက်အစမ်းလေ့ကျင့်မှုတစ်ခုလုပ်ခဲ့တာမှာပဝင်းချင်းကသူတွေအတွက်အနောက်ရှက်တစုံတရာဖြစ်ခဲ့တဲ့အပေါ်တောင်းပန်တဲ့အကြောင်းအမေရိကန်ရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ပြောဆိုထားပါရဲ့ရှင်
သတင်းချင်းချုပ်ကိုမက်ကင်ပျူတီကကြေညာပေးခဲ့တာပါခင်ဗျာဒီကနေ့ညအစီအစဉ်ထုတ်လို့ရေးမှုကမက်ဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဘီလ်ဘာဘာပါကျွန်တော်ကတော့အော်မဒီညအစီအစဉ်မှုဖြစ်တော်ဝင်ယူတက်ဆက်ပေးခဲ့တာပါအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190တို့ကနေနောက်တစ်ချိန်ထပ်ပြီးတော့ထုတ်လင်းပေးနေပါတယ်မနက်ဖြန်အင်္ဂါနေ့မနက်6နာရီကနေ9နာရီထိထုတ်လင်းပေးမဲ့ VOA မနက်ခင်းအစီအစဉ်တွေကိုလည်းနားတော်တာဆင်ကြပါအောင်ခင်ဗျာအားလုံးကျေးဇူးအထူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.